Welcome to the Voice of America in Burmese.
တော်တော်ရှင်နေမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ VOA American Time ရဲ့2024ခုနှစ် April 20ရက်စနေမနက်ခင်းရေဒီယိုရုပ်သံအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစိုက်တိုမီတာ24 40 51နဲ့စိုက်လက်မီတာ190တို့ကနေမနက်6နာရီနဲ့9နာရီထိစတင်ထုတ်လွှင့်နေပါပြီခင်ဗျာဒါ့အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ငင်းကြီးပါအခုမနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
အီရန်ပေါ်ဣသရေလတိုက်ခိုက်မှုမှာအမေရိကန်မပါဝင်ဘူးလို့ဝန်ကြီးဘလင်ကင်ကညင်းဆိုလိုက်ပါတယ်။ရခိုင်ပြည်ပခန့်ပြင်းထန်လာချိန်ဒေသခံအရဲသားတွေလုံခြုံရေးအတွက်စိုးရိမ်ကြောင်းကုလလူခွင့်ရမဟာမင်းကြီးကပြောကြားလိုက်ပါတယ်။သူတို့နိုင်ငံနဲ့ခိုးလုံလာတဲ့စစ်ကောင်စီတပ်သား280ကျော်ကိုဧပြီ22မှာပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးကပြောပါတယ
်။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်မြဝတီမြို့အနီးကလက်နက်မချသေးတဲ့ခလာယာ295ကို KNLA PDF ပူးပေါင်းတပ်တွေကစတိုက်နေတာပါဝင်ကရင်ပြည်နယ်ကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုလည်းတင်ပြပေးပါမယ်။ရခိုင်ပြည်နယ်မအောင်မြို့နယ်ထဲမှာတော့ကျေးရွာ2ရွာကိုရွှေ့ပေးဖို့စစ်ကောင်စီအမိန့်ပေးတဲ့သတင်းပေးပို့ချက်ကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်မြ။တခါမနေ့ကစတင်ကျင်းပနေတဲ့အိန္ဒိယရွေးကောက်ပွဲအကြောင်းမြန်မာနယ်ပွားတွေပြောပြချက်ကိုလည်းတင်ဆက်ပါမယ်။ဒါ့အပြင်ကမ္ဘာမီဒီယာတွေထဲမှာမြန်မာရေးဘလို့သုံးသပ်ရေးသားနေကြလဲဆိုတာကိုလည်းကြားမှာပါ။နောက်အမျိုးသမီးကဏ္ဍမှာတော့တိုက်ပွဲတွေပြင်းထန်နေတဲ့မြဝတီမြို့နယ်ကအမျိုးသမီးတွေအခြေအနေတွေကိုလည်းစူးစီးတင်ပြထားသလိုတူတာဆောင်တဲ့အမေရိကန်တခွင်သိပ္ပံနဲ့နည်းပညာပတ်စင်ကဏ္ဍတွေကိုလည်းထုတ်ပြမှုပြင်ဆင်ထားပါတယ်ညာအခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုကိုညာဝဲအောင်ကတင်ဆက်ပေးပါမယ်ညာ
အီရန်နိုင်ငံနဲ့ကိုအစ္စရေးကလေကြောင်းကနေတောက်ကြံနေအာယုံမတက်ခင်တိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကရှော့ပေါ့ပြောဆိုနေတာကြောင့်ဒေသတွင်းပြည်ပကအချိန်မြင့်လာမှာကိုနှစ်ဖက်စလုံးကမလိုလားတဲ့အရေးလက္ခဏာမြင်လာရပါတယ်။ဒီအဖြစ်နဲ့ပတ်သက်ပြီးအစ္စရေးဘက်ကတစုံတရာထုတ်မပြောသလိုအီရန်အစိုးရသတင်းဌာန IRNA ကလည်းတောက်ကြံမနဲ့အစောပိုင်းအီရန်လယ်ပိုင်းအစ်ဖာဟန်ကလေတပ်အခြေစိုက်စခန်းနားမှာပေါက်ကွဲသံကြားခဲ့တာကြောင့်လေကြောင်းကာကွယ်ရေးစနစ်ကိုအစင်းသင့်ပြင်ခဲ့ရတယ်လို့ဖော်ပြပါတယ်။တိုက်ပွဲသတင်းစောင့်ကြည့်နေတဲ့အမေရိကန်သတင်းဌာနတွေကတော့ Isfahan မြို့မှာရောပြည်နယ်မှာပါပုံမှန်အနေထားရှိနေပြီးထိခိုက်ပျက်စီးမှုတစုံတရာမတွေ့ရဘူးလို့ပြောပါတယ်။အီရန်အစိုးရသတင်းဌာနကလည်းဒီဖြစ်ရပ်နဲ့ပတ်သက်ပြီးထွေထွေထူးထူးမပြောဘဲ Isfahan ကနျူကလ িয়ার ဓာတ်ပေါင်းမှုအန္တရာယ်မရှိကြောင်းပြောပါတယ်။ဒါအပြင်ခိုမင်းနီနိုင်ငံတကာလေဆိပ်နဲ့မေဘာရာလေဆိပ်တွေဟာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ခိတရန်နာခဲ့တာဖြစ်ပြီးနောက်ပိုင်းမှာပုံမှန်အတိုင်းပြန်လည်လည်ပတ်နေကြောင်းပြောပါတယ်။နယူးယောက်ကုလသမဂ္ဂရုံးမှာတော့မွတ်စလင်တန်နမန်ဒီနဲ့တွေ့ဆုံချိန်မှာအီရန်နိုင်ငံသား၏ဝန်ကြီးဟိုဆိုင်ကလည်းဒီဖြစ်ရပ်နဲ့ပတ်သက်လို့ထူးထူးခြားခြားပြောတာမရှိသလိုအီရန်အကြီးတန်းအရာရှိတဦးကတော့ဒီတိုက်ခိုက်မှုအတွက်လက်တော့မြန်မှုအစီအစဉ်မရှိကြောင်းရိုက်တာသတင်းဌာနကိုပြောပါတယ်ခင်ဗျာ။တောက်ကြနေအာယုံမတက်ခင်အီရန်နိုင်ငံနဲ့အစ္စရေးကလေကြောင်းတိုက်ခိုက်မှာကိုမတိုက်ခိုက်ခင်ကလေးမှာပဲအမေရိကန်အစိုးရကသိရှိခဲ့ကြောင်းသတင်းတွေထွက်နေတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကန်ကအတည်ပြုဖို့ညင်းဆိုခဲ့သလိုဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ပါဝင်ပတ်သက်မှုမရှိကြောင်းလည်းညင်းဆိုလိုက်ပါတယ်။အီတလီနိုင်ငံမှာရှိတဲ့ကပရီမှာကျင်းပတဲ့ G7 ထိပ်သီးညီလာခံနိုင်ငံသား၏ဝန်ကြီးများအစည်းအဝေးကိုတက်ရောက်နေတဲ့ဝန်ကြီးဘလင်ကန်ကအစ္စရေးရဲ့ထိုးစစ်ဆင်မှုတွေမှာအမေရိကန်ကပါဝင်ပတ်သက်မှုမရှိဘူးလို့ပြောဆိုခဲ့သလို G7 အဖွဲ့အနေနဲ့ဒေသတွင်းစစ်မှတ်ကျယ်ပြန့်လာမှာကိုရှောင်ရှားဖို့အာရုံစိုက်လှုပ်ဆောင်နေကြောင်းပြောပါရယ်။အီရန်ကအစ္စရေးကိုတိုက်ခိုက်ခဲ့တာအတွက်အီရန်ကိုအရေးယူတန်ခိုးမှုအသစ်တွေချမှတ်မှာကိုဝန်ကြီးဘလင်ကန်နဲ့အခြား G7 နိုင်ငံသား၏ဝန်ကြီးတွေကကြေညာခဲ့တာဖြစ်ပြီးအခြေအနေတင်းမာနေတာကိုရှော့ချဖို့တိုက်တွန်းခဲ့တာပါ။ဒီတိုက်တွန်းချက်ကိုအီရန်ဘက်ကအခုချိန်မှာလက်ခံတဲ့အနေအထားတွေ့နေရပါတယ်။အခုတောက်ကြမနဲ့အစ္စရေးရဲ့အီရန်အပေါ်တိုက်ခိုက်မှုမှာလည်းထိခိုက်သေးဆုံးမှုသတင်းမကြားရသေးပါဘူး။အီရန်ရဲ့တိုက်ခိုက်မှုနောက်ပိုင်းလက်တော့မပြောင်းဖို့အစ္စရေးကိုအမေရိကန်ကတိုက်တွန်းခဲ့ပြီးအမေရိကန်ဟာမဟာမိတ်တွေနဲ့အတူပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းပြောရပါတယ်။ယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားအတွက်စစ်သုံးပစ္စည်းထုတ်လုပ်မှုမှာတရုတ်ကအဓိကဖြန့်ဖြူးသူဖြစ်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်ပါတယ်။တရုတ်နိုင်ငံကပေးပို့နေတဲ့ဆက်ပစ္စည်းတွေ၊ဒပိုင်းလျက်ကူးပစ္စည်းတွေအပြင်အခြားစည်ရင်းမှာပါသုံးနိုင်တဲ့ပစ္စည်းတွေဟာနိုင်ငံကတန်ခတ်မှုကြောင့်လက်နက်ပစ္စည်းကုန်ညံမရပဲဖြစ်နေတဲ့ရုရှားအတွက်အထောက်အကူပစ်စေပြီးဒီပစ္စည်းတွေကိုရုရှားစီတင်ပို့နေတဲ့အဓိကနိုင်ငံကတရုတ်ဖြစ်နေတယ်လို့အီတလီမှာကျင်းပတဲ့ G7 နိုင်ငံသား၏ဝန်ကြီးများအစည်းအဝေးမှာဝန်ကြီးဘလင်ကန်ကထောက်ပြလိုက်ပါတယ်။တရုတ်အနေနဲ့ရုရှားကိုအကူအညီပေးရင် ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်လုပ်နေလို့မဖြစ်ပဲတကယ်လို့ဥရောပနဲ့အခြားနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်ခြင်းနဲ့ဆိုရင်တော့ရုရှားစစ်ရေးအထောက်အကူပေးနေတာကိုရပ်တန့်ဖို့လိုကြောင်း G7 နိုင်ငံတွေကတရုတ်ကိုဖိအားပေးဖို့တောင်းဆိုခဲ့တာပါ။ဒါအပြင်ယူကရိန်းမှာရုရှားစစ်ဆင်နွှဲနေတဲ့စစ်ပွဲအတွက်လက်နက်အကူအညီပေးနေတဲ့အီရန်ကိုလည်းရပ်ဆိုင်းဖို့ G7 နိုင်ငံကြီးဝန်ကြီးတွေကသတိပေးခဲ့ပါတယ်။အီရန်ကသူ့ရဲ့ပယ်ရင်တပ်မီဇိုင်းတုံးကြီးတွေဒါနဲ့ဆက်ဆက်နေတဲ့နည်းပညာတွေရုရှားကိုပေးဖို့လုပ်နေတာအတွက်အထူးစိုးရိမ်မိကြောင်းလည်းပြောကြပါတယ်ခင်ဗျာ။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
့် NBOA နောက်ဆုံးရသတင်းတွေကိုပြောပြနေတာပါရခိုင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တွေကြားတိုက်ပွဲတွေပြင်းထန်နေသလိုရခိုင်အတိုင်းအဝန်းနဲ့ရိုဟင်ဂျာတွေကြားတင်းမာမှုဖြစ်လာနေတာဟာဒေသခံအရပ်သားတွေအတွက်အန္တရာယ်သိပ်ကြီးပြီးအရင်လိုရက်ဆက်ကြမ်းကြုတ်မှုတွေပြန်ဖြစ်လာနိုင်တယ်လို့ကုလသမဂ္ဂရဲ့လူအခွင့်အရေးမဟာမင်းကြီးဗော်ကာထက်ကတောက်ကြနေမှာသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ15ရက်ကစပြီးစစ်ကောင်စီနဲ့ရခိုင်တပ်တွေကြားရခိုင်ဒေသမြို့နယ်18ခုမှာတိုက်ပွဲတွေဖြစ်ပွားနေကြကြောင့်အခုလိုတည်ဆုံးတန်ရာသူရာနေချီရှိနေသလိုဒေသခံ3သိန်းကျော်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ဆိုပါရယ်။အဲဒီတည်းမှာအန္တရာယ်ပိုကြီးတာကရိုဟင်ဂျာတွေပဲဖြစ်ပြီး2019ခုနှစ်တုန်းကစစ်တပ်ရဲ့ပြစ်မှတ်ထားတာကိုပဲခံခဲ့ရတဲ့ရိုဟင်ဂျာတွေကအခုချိန်မှာစစ်ကောင်စီဘက်ကရောအရခတပ်တော်ဘက်ကပါပြစ်မှတ်ထားလာတာခံရနိုင်တာကြောင့်ဒါမျိုးထပ်ဖြစ်ခွင့်မပေးကြဘို့မဟာမင်းကြီးကသတိပေးတိုက်တွန်းလိုက်ပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းမှာစစ်ကောင်စီဘက်ကမထိန်ချုပ်နိုင်ပဲဖြစ်လာနေချိန်မှာရခိုင်ပြည်နယ်မြို့တော်စစ်တွေကိုတိုက်ပွဲတွေဥတီမလာခင်ရိုဟင်ဂျာအများပြားနေထိုင်ရာဘူးတိတော်မောင်းတော်မှာတိုက်ပွဲတွေပြင်းထန်လာနေတာကြောင့်သူတို့အတွက်အန္တရာယ်ကြီးလာနေတယ်လို့ပြောဆိုထားပါတယ်။မကြာခင်သတင်းပတ်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဝင်ရောက်ခိုလုံလာတဲ့မြန်မာစစ်ကောင်စီတပ်သား285ယောက်ကို AP22 ရက်နေ့မှာမြန်မာဘက်ကိုပြန်ပို့မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဤဝန်ကြီးဟာဆန်မမ်မူကနေပြီးတော့တောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမှာပြိမ့်မိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား150ကိုလည်းပြန်လည်ခေါ်ယူมาဖြစ်ကြောင်းပြောပါတယ်။အခုပြန်ပို့မဲ့285ဦးထဲမှာမြန်မာနေသားစောက်တက်ကရောစစ်တပ်တပ်သားတွေပါပါဝင်နေကြောင်းသူတို့ကိုရေကြောင်းကနေပြန်ပို့ဖို့မြန်မာဘက်ကလည်းလက်ခံအတည်ပြုချက်ရရှိထားပြီလို့လည်းပြောပါတယ်။သူတို့ကိုပြန်ပို့တဲ့တင်မောင်းနဲ့ပဲမြန်မာဘက်မှာပြိမိနေတဲ့ဘင်္ဂလားဒေ့ရှ်150ကိုပြန်လည်ခေါ်ယူဖို့စီစဉ်ထားကြောင်းဝန်ကြီးဟာဆန်ကပြောပါတယ်။ဒါပေမဲ့ဒါဟာပင်လယ်ရေပြင်ရဲ့အနေအထားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေမြန်မာဘက်ကအခြေအနေပေါ်မှာမူတည်ပြီးလှုပ်ရှားမှာဖြစ်ကြောင်းပြောပါတယ်။တောက်ကြနေပါပဲမြန်မာနယ်ကြားစောက်တပ်ဖွဲ့ဝင်13ယောက်ဘင်္ဂလားဒေ့ရှ်ဘက်ဝင်ရောက်ခိုလုံခဲ့တယ်လို့ဗိုလ်တပ်နေကလည်း46ဦးထွက်ပြေးခိုလုံခဲ့ပါတယ်ခင်ဗျာ။BOA အမေရိကန်တန်ရဲ့အကြီးအကဲသည့်အဖြစ်မိုက်ကယ်အဘရာမိုဗစ်ကိုအမေရိကန်ကမ္ဘာမီဒီယာသတင်းဌာန USAGM ကရွေးချယ်ခန့်အပ်လိုက်ပါတယ်။လက်ရှိမှာ Freedom House လူအခွင့်ရေးအဖွဲ့ဥက္ကဋ္ဌတာဝန်ကိုထမ်းဆောင်နေတဲ့ Washington Post ရဲ့သတင်းစာသတင်းတောက်ဟောင်းတူဦးလည်းဖြစ်သူမိုက်ကယ်အဘရာမိုဗစ်ဟာလာမည့်လပိုင်းအတွင်း BOA အကြီးအကဲတာဝန်ကိုစတင်ထမ်းဆောင်တော့မှာဖြစ်ကြောင်း USAGM အမှုဆောင်ချုပ်အမန်ဒါဘာနက်က VOA ဝန်ထမ်းတွေကိုပေးပို့တဲ့အကြောင်းကြားစာမှာဖော်ပြထားပါပါ Freedom House ဥက္ကဋ္ဌအဖြစ်2019ကလေးကစတင်တာဝန်ယူလာခဲ့သူ Harvard တက္ကသိုလ်ကျောင်းဆင်း Abramovich ဟာ Washington Post သတင်းစာအတွက် 24 နှစ်တာဝန်ထမ်းဆောင်ခဲ့သလို American Holocaust ပြတိုက်အတွက်လည်းလူမျိုးရုံးတပ်ဖြတ်မှုကာကွယ်ရေးနဲ့ပညာရေးလုပ်ငန်းတွေကို10နှစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ် VOA အမှန်တရားနဲ့သတင်းလွတ်လပ်ခွင့်ကိုကာကွယ်နေတဲ့ဌာနတစ်ခုဖြစ်တဲ့အတွက်ဒီလိုဌာနမှာကျွမ်းကျင်သတင်းသမားတွေဝန်ထမ်းတွေနဲ့အတူတာဝန်ထမ်းဆောင်ရမှာကိုသူ့အနေနဲ့စိတ်လှုပ်ရှားဝမ်းသာမိကြောင်းမစ္စတာအဘရာမိုဗစ်ကကြေညာချက်ထုတ်ပြန်ပါတယ်။သတင်းတစ်ပတ်ကိုကမ္ဘာတစ်လောကလူပေါင်း354သန်းနဲ့ထိတွေ့ဆက်ဆံနေရတဲ့ဘာသာမျိုးစုံဌာနပေါင်း48ခုရှိတဲ့ VOA အကြီးအကဲဖြစ်သူကကြီးကြပ်ရတော့မှာဖြစ်ပါတယ်ခင်ဗျာ။
နေ့မနေ့ထိတ်တန့်သတင်းတွေကိုကိုညာဝင်းအောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်ချက်တွေမှာလည်းတိုက်ရိုက်မှတ်ချက်ပြုနိုင်ပါတယ်ဗျာအခုကဆက်လို့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်မြပါရီမျိုးစီရေးအခြေအနေနဲ့စတင်ပါမယ်ထိုင်းမြန်မာနယ်စပ်ကင်းပြင်းနဲ့မြပါရီမြို့မှာခရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေထိန်းချုပ်ထားပြီးထိုင်းမြန်မာချစ်ချေတရာနီကလည်းနဲ့မချသေးတဲ့ခလာယာ295ကစစ်သားတွေကို April 19ရက်နေ့ညက drone တွေနဲ့လာရောက်ပစ်ခတ်တယ်လို့စစ်မျက်နှာစဖွင့်လိုက်ပြီလို့ဆိုပါတယ်။ကော့ကရိတ်မြို့နယ်ဂျုံတိုးဘက်မှာတော့ဂျုံတိုးစစ်ဗျူဟာနဲ့ခမာယာ545နဲ့546ကိုလည်းပူးပေါင်းတပ်တွေကဝန်ရောက်တိုက်ခိုက်ခဲ့ပါတယ်။ခရင်ပြည်နယ်ကစစ်ရေးသတင်းတွေကိုမတ်အေးမာကပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့မှာကရင်အမျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တီတပတ်ကြော်ကြာထိန်းချုပ်ထားပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ချစ်ချေတရာအနီကလက်နက်ချမှုမရှိသေးတဲ့ခလာယာ205ကစစ်သားတွေကိုအေဘီလ19ရက်နေ့ညက drone တွေနဲ့ဒုတိယအကြိမ်ပစ်ခတ်ခဲ့တာပါအေဘီလ18ရက်နေ့နောက်ဆုံးထားပြီးလက်နက်ချဖို့တတိပေးပြီးတဲ့နောက်တစ်ရက်ဖြစ်တဲ့တောက်ကြနေ့မှာစစ်မျက်နှာဖွင့်ပစ်ခတ်မှုတွေဖြစ်ခဲ့ကြောင်းမျက်မြင်တွေ့ရသူတဦးကပြောပြပါတယ်
ဒီနေ့ညပါညနေပိုင်းမှာညဒီနေ့ညခုနှစ်နာရီကျော်လောက်မှာဒီကူပေါင်းဟိုကဲအရေးရာဒီတော့တုံးတပ်ဖွဲ့ရတယ်အမှတ်နဲ့တရားထိုင်တော့ပါပြီးတုံးနေတဲ့လက်စစ်ကမှာပမာစစ်တပ်ကငါရောက်ကြတယ်ဆိုတော့ဓမ္မတိကတော့ပြောလို့မရဘူးနော
်မြဝတီမြို့ကိုတော့ပူပေါင်းတပ်ဖွဲ့တွေအင်အားအတော်များများအေပီလ19ရက်နေ့မှာဝင်ရောက်လာပြီးစစ်ကောင်စီတပ်သားတွေကိုခြေမုံဖို့စစ်မျက်နှာစဖွင့်ပြီးလို့လည်းသိရပါတယ်မြဝတီမြို့ကနေကြားဆောင်တက်ကတော့တရားအမှတ်နဲ့နားမနေပြီးလက်နဲ့မချသေးတဲ့ခလာယာ205ကစစ်သားတွေကိုစားနပ်ရိက္ခာထောက်ပံ့ပေးနေတယ်လို့စစ်ကောင်စီဘက်ကလည်း KNLA PDF ပူးပေါင်းတပ်တွေသိမ်းဆီးထားတဲ့လက်နက်တွေကို KNU ထံကနေပြန်တောင်းပေးဖို့နေကြားဆောင်တက်ကိုဖိအားပေးပြောဆိုတာတွေရှိတယ်လို့လည်းဆိုပါတယ်အခုဆိုရင် BGF ခေါ် KNA နေကြားဆောင်တက်ကဘက်တပ်ဖက်မှာရက်တီဖို့အတွက်လည်းဝေခွဲမရဖြစ်နေတယ်လို့ရွှေကုတ်ကိုမြို့တစ်ကိုဘုံကျဲခံရမှာကိုလည်းစိုးရိမ်နေပါတယ်။ KNU ဘက်ကတော့ပြည်ရင်လူမျိုးအချင်းချင်းတိုက်ခိုက်တာတွေမဖြစ်ဖို့ရှောင်ရှားနေပြီးထိမ့်ထိမ့်သိမ့်သိမ့်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။ကော့ကရိတ်အာရှလမ်းတစ်ဖက်မှာတော့စစ်ကောင်စီတပ်တွေကမြဝတီမြို့ကိုတက်နိုင်ဖို့ကြိုးစားနေပေမဲ့လမ်းကနေပူးပေါင်းတပ်ဖွဲ့တွေကဖျက်တိုက်နေတဲ့အတွက်ဒေါနာတောင်ကြီးမှာပဲရှိနေပါသေးတယ်။အေဘီလ19ရက်နေ့မှာတော့ကျုံတိုးမြို့ကအခြေချကျုံတိုးပြူဟာနဲ့ခမာယ545နဲ့ခမာယ546ကိုဒပြိုင်နဲ့ဝင်ရောက်တိုက်ခိုက်တာတွေလုပ်ခဲ့တယ်လို့လဲပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တကူက VOA ကိုပြောပါတယ်
။ကျုံတိုးမှာကျွန်တော်ဒီနေ့ပူးပေါင်းတပ်ဖွဲ့တွေပေါ့နော်ကျုံတိုးပြူဟာနဲ့ခလာယခမာယ545နဲ့546ကိုဒပြိုင်နဲ့ဝင်တိုက်တာပေါ့နော်။အဲဒီလိုကတော့အထူးကြိုက်ပြီးသုံးနေကြလဲအဲ့ဒါနဲ့သူတို့ကတက်ကပါရီတုတ်ပြန်လဲဆိုတော့အော်နည်းနည်းကြီးနေတယ်ကြီးရွာနေတော့ဖြစ်တယ်နောက်လေရင်နေနဲ့ပေါင်500ဘုံနေနဲ့ကြီးကျုံတို့မျိုးအဆက်ကိုပေါ့နော်အဲ့မှာပြစ်ချသွားတယ
်စစ်ကောင်စီတက်တွေကတော့ကရင်ပြည်နယ်အတွင်းအခြေချစခန်းအတော်များများတိုက်ခိုက်ခံရပြီးစခန်းနေဆွတ်လွတ်ခဲ့ရတယ်လို့စခန်းကနေဆုတ်ခွာတာတွေများလာတယ်လို့ချင်းလင်းတရင်တွေကလည်းမြေပြင်မှာတိုက်ခိုက်နိုင်မှုတွေနည်းလာနေပါတယ်။တမှုတပ်သားတွေကလက်နက်ချအညံ့ခံတာတွေရှိသလိုစခန်းကျလို့လက်နက်ချရတဲ့တမှုတပ်သားတွေရဲ့မိသားစုတွေကိုလည်းစစ်ကောင်စီကဖမ်းဆီးတာအိမ်နေချိတ်ပိတ်တာတွေလုပ်တဲ့အတွက်စစ်ကောင်စီအပေါ်မှာယုံကြည်မှုမရှိတော့ဘဲဗက်ပြောင်းလာသူတွေများလာနေပါတယ်။ကရင်ပြည်နယ်မြဝတီမြို့ကအချင်းနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။
မအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ခဲ့တာပါဗျာအခုတော့ရခိုင်ပြည်နယ်ကသတင်းတပုတ်နဲ့ဆက်ပါမယ်ရခိုင်ပြည်နယ်တောင်ပိုင်းမန်အောင်မြို့နယ်ကကြေးရွာတစ်ခုကိုတပတ်တွင်ရွှေ့ပြောင်းပေးဖို့စစ်ကောင်စီကပြောဆိုလာတာကြောင့်အခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကအဲ့ဒီကြေးရွာနေရာကိုဘာကြောင့်ပြောင်းခိုင်းနေဆိုတာမသိပေမဲ့ဒေသခံတွေကတော့စတင်ရွှေ့ပြောင်းနေရပြီလို့ဆိုပါတယ်ဒါ့အပြင်စစ်ကောင်စီကပြည်သူစစ်ဖွဲ့ဖို့အတွက်ကြေးရွာလိုက်စီးရင်ကောက်ယူတာတွေရှိနေတယ်လို့လည်းပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမောင်ကတင်ပြပေးပါမယ်ခင်ဗျာ
စစ်ကောင်စီနဲ့အာရခတက်တော်အေအေကြားတချိန်တခါမှတိုက်ပွဲဖြစ်ပွားတာမရှိသေးတဲ့ရခိုင်တောင်ပိုင်းကမန်အောင်မြို့နယ်မှာစစ်ကောင်စီကအင်အားဖြည့်သင်းတာတွေတပ်နေရာတိုးချဲ့တာတွေလည်းလှုပ်ဆောင်နေရလို့မန်အောင်ဒေသခံတွေကပြောဆိုကြပါဗျ။ လက်ရှိမှာလည်းမန်အောင်မျိုးနယ်ကငပြောတော်ကျေးရွာနဲ့အနောက်ဘက်ကျေးရွာနှစ်ရွာကိုစစ်ကောင်စီတပ်ကတပတ်အတွင်းဖယ်ခိုင်းနေတယ်လို့ဒေသခံကျေးရွာသားတို့ကပြောပါတယ်
ဖြေခိုင်းတဲ့အကြောင်းရောကကျွန်တော်တို့တွေကတတိကျကျမသိဘူးကမုံတောင်တက်ကလာပြီးတော့တက်ကတိုက်ရမှုအပေါ်ဝင်စိတ်တွေပါတယ်အဲ့သူတို့တွေကလာပြီးတော့ယူရမရောရှိတဲ့အောက်ကထောက်ကိုခိုးပြီးတော့မပြိုးလို့ယူရနဲ့အနောက်ဘက်ယူရနှစ်ယောကိုဒီနေ့ကစပြီးနောက်ခုနှစ်ရက်အတွင်း25ရက်နေ့နောက်ဆုံးထားပြီးတော့ဖြေပြရမယ်ဆိုပြီးလာပြီးအကြောင်းကြားတယ်အဲ့ဒါယူရကအောက်ကထောက်ကယူရတဲ့ကိုခိုးပြီးပြောတယ်အဲ့လိုမျိုးလို့လာပြောတယ်
လက်ရှိစစ်ကောင်စီတပ်ကဖယ်ရှားခံရတဲ့ငပြောသောကျေးရွာနဲ့အနောက်ပိုင်းကျေးရွာဟာမန်အောင်မြို့ပေါ်နဲ့စစ်တပ်မိုင်လောက်အကွာမှာရှိတာဖြစ်ပြီးနှစ်ရွာပေါင်းအင်ချီ400နီးပါးရှိတာလည်းဖြစ်ပါတယ်။ဒါအပြင်ကျေးရွာအနီးအနားမှာစစ်ကောင်စီရေတပ်စခန်းတစ်ခုရှိတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်။အဲ့ဒီကျေးရွာကိုစစ်ကောင်စီတပ်ကဘာကြောင့်ပြောင်းခိုင်းနေဆိုတာမသိရပေမဲ့လက်ရှိမှာတော့ဒေသခံကျေးရွာသားတွေဟာစတဲ့ရွှေ့ပြောင်းနေကြရတာပါ။စစ်ကောင်စီဘက်ကတော့ရွှေပြောင်းခံရတဲ့အိမ်တော်စုတွေအတွက်မန်အောင်မျိုးနဲ့ဆက်ရှိမိုင်လောက်အကွာမှာရှိတဲ့ဖက်ရားကျွော်အနီးမှာမြေနေရာတစ်ခုသာပေးထားပြီးနေအိမ်တွေကိုကို့အစီအစဉ်နဲ့ကိုစောက်လို့ရမှာဖြစ်တယ်လို့လည်းဒေသခံတူကပြောပါတယ်
။ဒီနေ့လေးပြောင်းတယ်ဒီနေ့လေးဝေါ်ခောက်တဲ့လူခောက်ထွေးလာကြီးတွေနဲ့အကော်တွေနဲ့ဝေါ်တွေတန်းနောက်ပြီးတော့သူတို့မှရှိတဲ့ပြည်စည်တွေကိုတော့အဲ့ကိုတော့မပြောင်းဘူး။တခြားနေရာဆွေမျိုးတို့ဇက်တဲ့နေရာတွေကိုပြောင်းတယ်နောက်ပြီးတော့သူတို့ကအိမ်ဆောင်စုတစုပ်ကမှကို့ပြည်ပလေးတခန်းပဲပြင်မှာဆိုတော့ကိုယ်ပဲလေတခမ်းပဲပြင်မယ်နောက်ပြီးတော့အင်ဆောင်စုတစုံမှာရှိတဲ့လူဦးရေကလူရေအတိုင်းမပြောင်းနိုင်လို့ရှိရင်ပြန်နေတဲ့လူတွေကိုဝရမ်းထောင်းမယ်အဲ့လိုမျိုးတွေပြောတယ
်လက်ရှိမှာတော့စစ်ကောင်စီအနေနဲ့မန်အောင်မျိုးတစ်ခုလုံးကိုအပြည့်အဝထိန်းချုပ်ထားဆဲဖြစ်တယ်လို့ရံပြဲမျိုးအသိခံရပြီးနောက်ပိုင်းမှာမျိုးတွင်အင်အားဖြည့်တင်တာတွေနဲ့တက်နေရတိုးချဲ့တာတွေလှုပ်ဆောင်နေရရှိတယ်လို့မန်အောင်ဒေသခံလူငယ်တူကပြောပါတယ
်ဟိုလက်ရှိအချိန်မှာဆိုလို့ရှိရင်သူတို့တွေကမန်အောင်တွန်းတစ်ခုလုံးကိုခံတဲ့အနေအထားနဲ့ဒီဆောင်မဲ့အနေအထားမှာရှိတယ်ပေါ့နော်ဆိုတော့အခုဒီလက်ရှိတစ်ပုံမှာဆိုလို့ရှိရင်လည်းဒီရက်ွက်နှစ်ခုကိုဖေးလိုက်တယ်ရက်ွက်နှစ်ခုကိုဖေးလိုက်တာကဒီအဲ့ဒီရက်ွက်နှစ်ခုကဒီသူတို့အရှိချတာတဲ့ရေတန်းစခန်းနဲ့အနီးဆုံးနေရာကရက်ွက်တယ်ပေါ့နော်ဆိုတော့အဲ့ဒီရက်ွက်နှစ်ခုကိုတည်ပြီးတော့သူတို့အမှတက်ဆွေးပြီးတော့အရှိချနေထိုင်မယ်ဆိုပြီးတော့အဲ့လိုမျိုးလုပ်နေတာရှိတယ်ဆိုတော့တည်တည်ချာချာရှင်းလာနိုင်တာကဘယ်လိုလဲဆိုတော့ဒီတောင်ပိုင်းနေသားမှာဒီကြောက်ဖြူတော့ပြီးလို့ရှိရင်တောင်ကုတ်တော့အဖက်ရှမ်းတွေတပွေးစစ်တာဖြစ်လာမယ်ဆိုလို့ရှိရင်ဟိုစက်ခါစက်ကနေပြီးတော့ဒီမန်အောင်ကိုလူသားခါအနေနဲ့လေအသုံးပြုနိုင်တယ်မန်အောင်ဒေသခံတွေကိုပြီးလို့ရှိရင်သူတို့အနေနဲ့ဟိုခန္ဓာကြီးတစ်ခုပေါ့နော်အော်အဲ့လိုမျိုးတည်ဆောက်နိုင်တဲ့အနေအထားမှလည်းရှိနေတယ်ပေါ့အခုသူတို့လုပ်နေတဲ့အနေအထားကအဲ့လိုမျိုးရှိတယ်ပေါ့
ဒါအပြင်မန်အောင်မျိုးနယ်မှာစစ်ကောင်စီအနေနဲ့ပြည်သူစစ်ဖွဲ့ဖို့အတွက်ဒေသခံတွေကိုဖိအားပေးလူသောင်းနာတွေလည်းလှုပ်ဆောင်နေတယ်လို့မန်အောင်ဒေသခံတူကပြောပါတယ်
မအောင်မျိုးမှာကစိတ်မထိုက်ဖို့ခေါ်ဖို့ဆိုတာပြောတာရှိတယ်။အောက်စုတစ်ခုက2ယောက်ခေါ်မယ်တဲ့။အဲ့လိုမျိုးတော့ပြောတာရှိတယ်။အခုလို့လို့ဆရာတို့ပြည်သူစိတ်ဖွင့်မယ်လို့ဆိုပြီးတော့စည်ရင်ယူနေကြတယ်တရော်ပေါ့အယောက်20ယူ30ယူ။အောက်စုတစ်ခုအနေနဲ့ဆိုတော့ရောရှိရှိမှာပေါ့လေ။ကျွန်တော်တို့အောက်စုကဆိုတရော်လေးစီလာကိုတောင်းတယ်
ရခိုင်တောင်ပိုင်းကမန်အောင်မြို့နယ်ဟာရံပြဲမြို့အနီးမှာရှိတဲ့ရေပက်ပက်လေဝိုင်းရံနေတဲ့မြို့တစ်ခုလည်းဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတစ်ချိန်တစ်ခါမှမဖြစ်ဘူးသေးတဲ့မြို့နယ်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအေအေကမန်အောင်နဲ့အနီးဆုံးတောင်ပိုင်းကတောင်ကုတ်တန်တွဲကြောက်ဖြူစတဲ့မြို့နယ်တွေမှာလည်းမကြမကြတိုက်ပွဲပေါ်ဆောင်တာတွေရှိနေတာကြောင့်မန်အောင်အထိတိုက်ပွဲတွေကျယ်ပြန့်လာမှာကိုဒေသခံတွေစိုးရိမ်နေကြတာပါ။လက်ရှိမှာတော့ရခိုင်ပြည်နယ်ကအန်ဘူဒီတောင်မောင်တော်စတဲ့မြို့နယ်တွေမှာစစ်ကောင်စီနဲ့အေအေကြတိုက်ပွဲပြင်းထန်နေတာပါဒါအပြင်အေအေသိမ်းပိုက်ထားတဲ့မြို့နယ်တွေကိုလည်းစစ်ကောင်စီကလေကြောင်းရေကြောင်းကနေလက်နက်ကြီးတွေနဲ့နေတိုင်းနေပါလာရောက်ပစ်ခတ်နေတာတွေရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ
်ရန်ကုန်သတင်းပေးပို့ချက်ကိုကိုရဲမွန်ပြောပြခဲ့တာပါဗျာအခုတော့အင်းလီချင်းကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယကရွေးကောက်ပွဲအကြောင်းကိုကြည့်အောင်ပါအိန္ဒိယနိုင်ငံရွေးကောက်ပွဲကို9ရက်ခွဲပြီးကျင်းပတဲ့အနေနဲ့မနေ့ကစတင်ခဲ့ရမှာအနာရ BJP ပါတီကသာအနိုင်ရချေရှိတယ်လို့ခန့်မှန်းနေကြပါတယ်။ဒါနဲ့ပတ်သက်ပြီးအိန္ဒိယကမြန်မာနယ်ပွားတွေကိုမေးမြန်းပြီးဥက္ကမောင်ဆိုမင်းကစူးစီးတင်ဆက်ထားပါတယ်ညာ
။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယရွေးကောက်ပွဲကိုတရက်ထဲတစ်ပြိုင်တည်းကျင်းပတာမဟုတ်ဘဲ9ရက်ခွဲပြီးကျင်းပရမှာမနေ့ကစတင်ခဲ့ပါတယ်။ရှိလာဂျွန်လာတရနေ့မှာနောက်ဆုံးရက်အနေနဲ့ကျင်းပပြီးရင်တော့အနိုင်ရှုံးသိရမှာဖြစ်ပါတယ်။အဓိကကတော့လက်ရှိအာဏာရပရတိယဂျနတာတာ BJP ပါတီနဲ့အတိုက်ခံကွန်ဂရက်ပါတီဦးဆောင်တဲ့ INDIA လို့အတူကောက်ခေါ်တဲ့မဟာမိတ်အဖွဲ့ကြီးတို့ရှင်ပြန်ရမှာဖြစ်ပါတယ်။မနေ့ကရွေးကောက်ပွဲမှာပြည်내20ခုမှာရှင်ပြန်ရမှာအဓိကအဆုံးဖြတ်ပေးတဲ့ဥတာပရာဒက်ရှ်ပြည်내အနောက်ဘင်ဂေါပြည်내နဲ့တမင်နာဒူးပြည်내တို့လည်းပါဝင်ကြပါဗျာ မနေ့ကစတင်ခဲ့တဲ့အိန္ဒိယအထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာနေထိုင်တဲ့ဦးညိုထွန်းကအခုလိုအချက်လက်နဲ့တကွာသုံးသပ်ပြပါတယ်
။ခေါင်းမနေကြတော့ BJP ကပြတ်သက်နိုင်မယ်။ဒီနေ့ကဒီနေ့ဒီနေ့ပေါ်21ပြည်နယ်ပြည်တော်ဝင်မြို့တော်ပူပူချယ်ပြီးပါတယ်။အဲ့ဒီကမှအဓိကကြတဲ့ပြည်နယ်ကတော့အဲ့ဒီတမန်တော်ကြီးနဲ့ UP ပေါ့ UP ပေါ့။ဟိုစေကအနေနဲ့ကပြောရင်ကွန်ဂရက်ကစူရကနီနဲ့ဝါဟုတ်ကနီပေါ့ဗျာ။အကျဉ်းရတဲ့ကျမ်းနဲ့အတော့အဲ့ West Bengal ကိုတမင်နာကြီးရဲ့ UP ပေါ့အဓိကအဲ့တုံးနေရပဲအဲ့တုံးနေရဖြေပေါ်မူတည်ပြီးတော့အတိုင်းချင်းဖြစ်သွားမှာပဲ
အလားတူအိန္ဒိယနိုင်ငံတောင်ပိုင်းတမင်နာရူးပြည်နယ်မှာဆိုရင်လဲအမျိုးသားရေးဒွါဝေရီယန်ပါတီကြီးနှစ်ခုကသာပြည်နယ်အစိုးရအဖြစ်တလဲစီအာဏာရရှိခဲ့သလိုသူတို့ပါတီကြီးနှစ်ခုကပဲအဓိကဗဟိုပါလီမန်ရွေးကောက်ပွဲတွေမှာအများစုအနိုင်ရလေရှိပါတယ်အဲမနေ့ကဗဟိုပါလီမန်ရွေးကောက်ပွဲမှာတော့ဗဟိုမှာအာဏာရတဲ့ဗရတီးယားဂျနတာဒါ BJP ပါတီကတမဲနာရူးပြည်နယ်ရှိဗဟိုလွတ်တော်အမတ်နေရာ39နေရာမှာ10နေရာ12နေရာလောက်အထိရရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်ဒါဟာလာမယ့်ပြည်နယ်ရွေးကောက်ပွဲတွေမှာပြည်နယ်အစိုးရအဖြစ်အာဏာရရှိတဲ့အမျိုးသားရေးဒွါဝေဒီယန်ပါတီတွေကိုဖယ်ရှားနိုင်တော့မယ့်အရေးလက္ခဏာဖြစ်တယ်လို့တမင်နာရူးပြည်နယ်အရင်မဒရက်စ်မြို့တော်ကိုနာမည်ပြောင်းထားတဲ့အခုချန်တိုင်းမြို့မှာနေထိုင်တဲ့ဦးကူမားကပြောပါတယ
်ခုဘယ်လို changes လဲဆိုတော့ဝန်နေပေါင်း60လောက်ကဒွါဝေဒီယန်ပါတီခေါ်မှာပေါ့ AIADMP နဲ့ DMP သူတို့ပဲဦးချုပ်လာဒွါဝေဒီယန်ပါတီဆိုခေါ်တယ်AIADMK နဲ့ DMK နဲ့ညပေါင်း60လောက်သူတို့ပဲဥချုပ်လာတယ်သူတို့ပဲခိုးလာတယ်အဲ့လိုပြည်ကအခုပါလဲ they want changes တတိယမြောင်းအနေနဲ့လိုက်လာတာ BJP လိုက်လာမိုဒီဖွဲ့ကလိုက်လာဒါပေမဲ့ဒီတစ်ခေါက် BJP ဝင်လာတဲ့ပုံမှာအဲ့ဒါကအပြောင်းလဲရှိလာမယ် BJP နဲ့သူ့ရဲ့မဟာမိတ်ဖွဲ့ကအနည်းဆုံး10ခုနဲ့12နေရာလောက်သူရောက်ရှိရဟိုတချို့တွေကမဲစီးမှမပါတဲ့လူရှိတယ်ငါတို့ ima ဆိုတော့ဟိုအရင်အမျိုးသမီးကသူမဲစီးနဲ့မပါဘူးချော်လိုက်ဒါပေမဲ့အခုကဘာလဲဆိုတော့ဟိန္ဒူဘာသာကိုတည်ယူစီဟိန္ဒူဘာသာယုံကြည်တဲ့လူမှန်သမီးက BJP ဘက်ကိုရောက်သွားဒီကောင်ကဘာလို့လဲဆိုတော့လက်ရှိအုပ်ချုပ်တဲ့ကောင်ကဟိုဟိန္ဒူဘာသာတွေကိုသူကသူနဲ့အတိတ်ချပြီးစကားပြောတာတွေများတယ်အဓိရင်က BJP က2နေရာလောက်ပဲရှိခဲ့တာအခုအလုံးခံမနေတာ10နဲ့12နေရာလောက်ရမယ်လို့ခံမနေဒီတစ်ခေါက်ဆော့မှာ BJP ကချီးမှုယူပြီ
အခုရွေးကောက်ပွဲမှာအာဏာရဗရတီးယားဂျနရတာပါတီ BJP ကအိန္ဒိယဝန်ကြီးချုပ်နာရန္ဒရာမိုဒီအနေနဲ့နိုင်ငံရဲ့လူများစုဟိန္ဒူဘာသာရေးကိုတိတိတသားအသုံးချသလိုတစ်ဖက်ကလည်းမဲဆန္ဒရှင်အမျိုးသမီးတူကြီးကိုတက်တာချောင်ကြီးရေးအစီအစဉ်တွေနဲ့ဆွဲဆောင်နိုင်ခဲ့ပါတယ်ဒါပေမဲ့လည်းလူဦးရေများပြီးလွတ်တော်အမတ်အများစုရဲ့ပြည်내ကြီးတွေကိုသာအာယုံထားဦးစားပေးသလိုတခြားတစ်ဖက်ကလည်းလူဦးရေနည်းပြီးအမတ်အင်အားနှဲပါလွန်းတဲ့ပြည်내ငယ်တွေကိုဥပိ္ပခာပြုထားတယ်ဆိုပြီးစွပ်စွဲခံရတာတွေလည်းရှိပါတယ်။တစ်ဖက်ကမိခင်ဖြစ်သူဆိုနီယာဂန္ဒီနဲ့တားဖြစ်သူရာဟုဂန္ဒီတို့ဦးဆောင်တဲ့အတိုက်ခံကွန်ဂရက်ပါတီကလည်းအင်အားကြီးပြည်내ပါတီတွေအများစုနဲ့အတောကောက် INDIA ဆိုတဲ့အမည်နဲ့မဟာမိတ်ဖွဲ့ထားပေမဲ့စူးစီးမှုအပိုင်းမှာယော့တီယော်ရဲ့နိုင်လွန်းပါတယ်ဒါကြောင့်အခုအိန္ဒိယဗဟိုရွေးကောက်ပွဲမှာလက်ရှိအာဏာရဗရတီးယားဂျနတာဒါ BJP ပါတီကသာအနိုင်ရနိုင်ခြေရှိတယ်လို့ပြည်တွင်းပြည်ပလေးလာသူတွေကခန့်မှန်းပြီးနာရင်ဒရာမိုဒီသာလင်ဝန်ကြီးချုပ်တာဝန်ကိုတတိယအကြိမ်ထမ်းဆောင်권ရလိမ့်မယ်လို့ပြောဆိုရေးသားနေကြပါတယ်ခင်ဗျာ
အခုမှအောင်ဆုံးမင်းမြန်တက်ဆက်ခဲ့တာပါဗျာ VOA ကစနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်ခင်ဗျာခုဆက်လက်ပြီးကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်ကြအောင်ပါဦးကျော်စံသားကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်မှာပြတ်ထုတ်နှုတ်ပြောပြထားပါတယ်ခင
်ဗျာခုကပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့ထိုင်းနယ်ဇတိမြန်မာပြည်ပခကျေပြန့်လာနေတဲ့အချိန်မှာထိုင်းနိုင်ငံကဘယ်လိုရပ်မလဲဆက်ပြီးဘာဖြစ်လာနိုင်မလဲဆိုတဲ့သုံးသပ်ချက်တွေနဲ့အစ်တောင်အရှာမှာအမေရိကန်တရုတ်ပြန်ဆိုင်မှုပြင်းထန်လာတဲ့အချိန်မြန်မာဟာဘယ်လန့်ကရှောက်လှမ်းရမလဲဆိုတဲ့သုံးသပ်ချက်တွေပဲဖြစ်ပါတယ်။အဲဒီကမှာပထမဦးစွာပြောပြလို့ရတဲ့အကြောင်းအရာကတော့ Spotlight on Thailand as cornered Myanmar hunter threatened disaster on border. ဂျန်ပိမိနေတဲ့မြန်မာစစ်ကောင်စီထိုင်းနယ်ဇာတိချင်းချောက်လာနေတဲ့အချိန်မှာထိုင်းရဲ့ရည်ရည်ချက်ကအရေးကြီးလာခြင်းဆိုတဲ့ကောင်းစင်နဲ့အီဂေါဗလန်းစ်ဝိရှေသုံးသပ်ချက်ပဲဖြစ်ပါတယ် theirary.com ကထုတ်လုပ်ပြီးပြောပြမှာပါခင်ဗျာ
လွန်ခဲ့တဲ့ရက်စက်တစ်ပတ်အနည်းငယ်အတွင်းစစ်ကောင်စီဟာရခိုင်နဲ့ကချင်ဘက်မှာအရေးနိုင်ပြီး
ကြာခင်မှာပဲကရင်ပြည်နယ်မြဝတီမှာလည်းထိနိုင်နေပါတယ်။ဒီအခြေအနေဟာစစ်ကောင်စီအတွက်အဆက်ရစရာတပ်ဖွဲ့ဝင်တွေအကြားစစ်တပ်ကြဆင်းစီပြီးပူဇော်မှုချင်းမြောင်းနိုင်ပေါ်အယုံကြည်နဲ့စစ်စာဆောင်တိမှုရုပ်လျော့သွားစေနိုင်တဲ့အခြေအနေဖြစ်တဲ့မဟာဗျူဟာအရလည်းစစ်ကောင်စီအတွက်အဓိကထပ်ပံ့ရေးနဲ့ကုံသွယ်ရေးလမ်းဖြစ်တဲ့နေဆက်လမ်းဟာတော်လိုင်းအင်အားစုတွေလည်းထွက်ကိုကြောက်သွားစေနိုင်တယ်။တနည်းပြောရင်စစ်ကောင်စီရဲ့တိုင်းပြည်ထိန်းချုပ်နိုင်မှုကိုဒေသတွင်းနဲ့နိုင်ငံတကာကအမြင်ပြောင်းလဲသွားနိုင်တယ်လို့ဆိုပါတယ်။စစ်ကောင်စီအနေနဲ့ဆေးယူပို့ဆောင်ရေးနဲ့ပထဝီဝင်အနေအထားကြောင့်ကချင်ကိုထူးစစ်ကြီးဆင်ဖို့မဖြစ်နိုင်ဘူးလို့ရခိုင်ကိုမြေပြင်တပ်ဖွဲ့တွေနောက်ထပ်ပို့ရင်လည်းပိုအထိနာပြီးအဆက်ရစရာလက်နက်ချအငြင်းခဏတွေသာဖြစ်လာနိုင်တဲ့အတွက်ရပ်ဒီဒီသာလျင်သူတို့ကတံပြန်ထူးစစ်ဆင်နိုင်ခြင်းရှိတဲ့နေရာဖြစ်တယ်။တန်သိမ့်နိုင်ခြင်းမရှိတော့ရင်လည်းကျုံရကြဆင်းတဲ့ကျန်သမျှအင်အားတွေကိုစုပြီးအစွမ်းကုန်ဖြည့်ဆည်းချေနှုံးလိုက်မယ်။ဒါဟာသူတို့အတွက် make or break မဖြစ်မနေလိုရတော့မယ့်အခြေအနေဖြစ်နေပြီလို့ဆိုပါရယ်။အဲ့တော့ထိုင်းရဲ့အနေအထားဟာသိအရေးကြီးလာတယ်။စစ်ကောင်စီရဲ့တံပြန်ထိုးစစ်တာများပြီးအထိရောက်လာမယ်ဆိုရင်ထိုင်းနယ်စပ်မှာတိုက်ပွဲတွေပြင်းထန်မယ်။အထိခိုက်များမယ်။ပုံရမှုပြက်ပြားမယ်။မြန်မာဘက်ကလူတွေအများအပြားထောက်ဝင်လာမယ်။အပြည့်အဖို့စံတမန်ရေးဖီအားမအောင်မြင်အခြေအနေရရရပူဆူးနိုင်တယ်။ထိုင်းကမြမရည်နံနဲ့သဘာဝတောင်းဝေကိုဝယ်ယူပြီးစစ်ကောင်စီကိုအဓိကဝင်ငွေပံ့ပိုးနိုင်တဲ့အပြင်စစ်တပ်အချင်းချင်းလည်းဖီအားဆက်နွယ်မှုတွေရှိနေတဲ့အတွက်စစ်ကောင်စီကိုဖီအားပေးနိုင်ရေးအများဆုံးရှိတဲ့နိုင်ငံဖြစ်တဲ့တရုတ်ကတော့သူခေါ် bullying diplomacy နိုင်ငံစီနင်း diplomacy ရစစ်ကောင်စီနဲ့ညီနောင်သုံးဘွဲကိုကျင်းရဲရုံကအပြစ်ခတ်ရဆဲစီခဲ့တယ်အခုလည်းပဲထိုင်းအာဆီယံတို့ကောဒီလိုလုပ်နိုင်စွမ်းစီပါမလားဆိုတာကိုစောင့်ကြည့်ရမှာဖြစ်တယ်လို့ဆောင်းပါရှင်ကသုံးသပ်ထားပါခင်ဗျာလူဆက်လက်ပြောပြလို့ရလဲပဲထိုင်းနဲ့ပတ်သက်တဲ့သုံးသပ်ချက်တခုပဲဖြစ်ပါတယ် Strategy Challenge for Thailand's Myanmar Policy ထိုင်းနိုင်ငံရဲ့မြန်မာဆရာမူဝါဒအတွက်မဟာဗျူဟာစင်ခေါ်ချက်ဆိုတဲ့ခေါင်းစဉ်နဲ့ Pretty Saku ရဲ့သုံးသပ်ချက်ဖြစ်ပါတယ်Thai Enquirer ကထုံးထုံးပြောပြမှာဖြစ်ပါရခင်ဗျာ
2023 Thai ရွေးကောက်ပွဲမှာအရဖဲအကောင့်နဲ့အစိုးရဖြစ်လာရင်တော့မြန်မာပေါ်သဘောထားပြောင်းလဲလိမ့်မယ်လို့သုံးသပ်သူတွေကအများကြီးမျှော်လင့်ခဲ့ကြပြီမဲ့ PTB ခေါ်ဖွဲ့ Thai Party ဦးဆောင်တဲ့ညီပေါင်းအစိုးရဖွဲ့လိုက်တော့သင်္ကြန်မျှော်လင့်နိုင်ဖြစ်သွားခဲ့တယ်မြန်မာပြည်ပခအစိမ့်မြင့်ပြီးထိုင်းနယ်စပ်မြဝတီအထိရောက်လာတဲ့တိုင်ဟောင်းထိုင်းစိုးရကဂျာနီကိုပဲကင်ဆယ်ထားတာဖြစ်တယ်ပေးမိနေတဲ့မြန်မာစစ်ကောင်စီဝန်ထမ်းတွေကိုအဲ့နိုင်ငံမဲဆောက်အပြည်ပြည်ဆိုင်ရာလေဆိပ်ကတဆင်းပြန်လည်ခေါ်ယူခွင့်ပေးခဲ့တယ်။အဲ့ဒီဆိုတာအနေနဲ့ဒေါ်လာ 2.8 ဘီလီယံတန်ဖိုးရှိတဲ့နေဆက်ကုန်သွယ်ရေးကိုမထိခိုက်လိုဟန်ရှိရဲ့။တကယ်တော့ထိုင်းဟာမြန်မာပြည်တွင်းရေးဝန်မဆဖူးမြန်မာညီညာရေးကြိုးပမ်းဖို့ကအာဆီယံဥက္ကဋ္ဌဖြစ်တဲ့လာအိုရှက်တာဝန်လို့ပဲလုပ်နေဟန်ရှိရဲ့။မြန်မာဘက်ကရွှေပြောင်းလူသားတွေကိုထိုင်းကလိုအပ်ပေမဲ့သူတို့ရဲ့လူအကျဉ်းနဲ့ကန့်ညီမဲ့ကျွမ်းကျင်လူသားတွေကိုပဲအဓိကလူကျင်တာဖြစ်တယ်။နောက်စစ်ကောင်စီအရေးနေလို့ NUG အစွဲတက်လာခဲ့ရင်အတောင်မဟာမိတ်တို့အလိုကျဖြစ်နိုင်ပေမဲ့တစုတစည်းရဲ့မထိန်နိုင်ပဲအကွဲအကွဲအပြဲအပြဲတိုက်ပွဲတွေဖြစ်လာကြရင်ထိုင်းနိုင်ငံတွေကိုအစုလိုက်အကြုံလိုက်ပုံမိုလှိမ့်ဝင်လာနိုင်မှာလို့သူဆိုရင်လည်းတပြည့်မှာတော့ထိုင်းကလုံးဝကြားနေရဆိုတာလည်းစိတ်တော့မမှန်ဘူး။တရုတ်ကမြောက်ပိုင်းသဘောအစုတွေကိုအပြေးပြီးတော့သူတို့ကတစင်ဝင်ရောက်ချဲလဲနေသလိုအိန္ဒိယကလည်းနောက်ဖက်မှရောက်နေတဲ့ NUG အဆက်အသွယ်တွေကိုခုလုံးဝင်ပေးထားတယ်။ထိုင်းကလည်းနေပြည်တော်စစ်တပ်နဲ့အဆက်အသွယ်ရှိနေတယ်။ဗိုလ်ချုပ်မှုကြီးမြောက်လိုင်းဆိုရင်ကွယ်လွန်သူထိုင်းဗိုလ်ချုပ်ကြီးဖရင်ဒင်ချူလာနွန်ကငွေစားသားလိုတော့ပြောခဲ့သူဖြစ်တယ်။နေဆက်တစ်ဖက်တစ်ချက်စစ်ဗိုလ်ချုပ်တွေရဲ့ဆက်ဆံရေးကြောင့်မနိုင်ငံရေးအဆုံးဖြတ်မှာထိုင်းဝင်မဆွဖူးလို့ပြောမှမဖြစ်နိုင်ကြောက်ပဲ။American dollar 70 billion တန်ဖိုးရှိတဲ့သဘာဝတန်ငွေဝယ်ယူနေတဲ့ထိုင်းအနေနဲ့မြန်မာစစ်ကောင်စီကိုစီးပွားရေးအဒဏ်ခတ်ပိတ်ဆို့ဖို့ဆိုတာလဲရုရှားကိုဒဏ်ခတ်ပိတ်ဆို့ပေမဲ့တစ်ဖက်မှာတရုတ်နဲ့အိန္ဒိယတို့ကရှိနေတော့အရာများဖြစ်နေတာနဲ့အတူတူပဲဖြစ်လိမ့်မယ်။ဒါကြောင့်ထိုင်းနိုင်ငံဖို့သူရဲ့အမျိုးသားအကျိုးစီးပွားအဓိကထားလှုပ်ဆောင်နေတာတဲ့တော့ပုံပြီးသင့်တော်တဲ့မူဟာရမရှိတော့ပဲဖြစ်တယ်လို့ဆိုရတယ်။ထိုင်းရဲ့မဟာဗျူဟာအစွဲဟာဆက်လက်ရှင်နေရင်းနဲ့အမျိုးသားရေးအကျိုးစီးပွားသာဖြစ်ပြီးသူတို့ရဲ့ CEO ဆိုတဲ့နိုင်ငံကြီးဝါဒီကလည်းဥရောပသမဂ္ဂရူအမေရိကန်ပြည်ထောင်စုတို့ကျိုးဆွဲရကတ်နေတဲ့ယူကရိန်းလိုအဖြစ်မျိုးနဲ့ကြုံရမှာကိုအထူးစိုးရိမ်ကြတယ်။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒီလိုသာဆက်လက်ရည်တည်သွားမယ်ဆိုရင်တော့ထိုင်းဟာ ASEAN ဒေသတွင်းခေါင်းဆောင်မှုနေရာရောက်ရှိရေးမှာတော့အင်ဒိုနီးရှားလိုပြိုင်ဘက်နိုင်ငံတွေရဲ့နောက်ကကျင်းမှာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ
ခုတစ်ပတ်ကတော့တစ်လောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လိုက်ကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါမယ်အားလုံးကျေးဇူးတင်ပါတယ်ခင်ဗျာ
VOA စီစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
ဗီဒီယိုရဲ့စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကြပါပြီမြို့သမီးကဏ္ဍနဲ့စတင်ပါမယ်သတင်းတပတ်ကျော်တိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်ကရင်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေသိမ်းယူလိုက်တဲ့မြောက်ရီမြို့မှာအခြေအနေတွေကတည်ငြိမ်မှုမရှိသေးသလိုတိုက်ပွဲတွေပိုးပြင်းထန်လာနိုင်တာကြောင့်မြို့မှာဆက်နေဖို့စိုးရိမ်နေလို့ဒေသခံတွေကပြောပါတယ်မြောက်ရီမြို့မှာတိုက်ပွဲတွေစဖြစ်တဲ့ April လအစောပိုင်းကနေအခုချိန်ထိအိနီချင်းထိုင်းနိုင်ငံဘက်ကလည်းလူတွေထောင်ထဲချနေစဉ်ထွက်ခွာနေကြပါတယ်ဒီထဲမှာမျိုးသမီးနဲ့ကလေးငယ်တွေအများပြားပါဝင်ပါတယ်။သူတို့ဘလို့အခက်ခဲတွေကြုံရပြီးထိုင်းနိုင်ငံဘက်မှာရောဘလို့နေထိုင်နေကြပါသလဲ။မျိုးသမီးတချို့ပြောပြတဲ့သူတို့ရဲ့အတွေ့အကြုံတွေနဲ့မြောက်ရီမျိုးကအခြေအနေတွေကိုမက်ကင်ဖြူတွေကဒီသတင်းပတ်မျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
在工作以马恰恰家的苗瑞苗谷变来得有不四公里这坡里个平坦就在你的路咱们看不帮这坡里把家里变来苦干带开大瑞心里的家那边带坡里不必变成了马谷地大干瑞所以你家把人咱们老苗人龙州一谷今年咱们看坡里个有差别南山地大地年一家一年比对于北京龙州木西洋就办你把人路今年苗大西有今年女朋友的特别差别没路嘞龙州一所有牧人呢每一家的千里奥马地大干瑞苗别家了苗谷生活你家在批把人苗族啊一年天天年年谷第二位公交干的拉家拉西的路南山导演灭谷李西比第二位为你呢问拉家的路嘞西把人လူတွေကကြောက်နေကြတယ်ကျမလည်းကြောက်တယ်ဒါကြောင့်တစ်ဖက်နဲ့ဆက်မဲဆောက်ကိုထွက်လာတာပါလို့မြောက်ရီမျိုးမှာတိုက်ပွဲဖြစ်နေတဲ့အချိန်မျိုးကနေထွက်ခွာလာတဲ့အမျိုးသမီးတူကထိုင်းဘာသာနဲ့ပြောနေတာပါ KL နဲ့ခိုင်ဖွဲ့တွေနဲ့ PDF တပ်ဖွဲ့တွေပါတဲ့ပူပေါင်းအင်အားစုတွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမြောက်ရီမျိုးတစ်ဝိုက်တိုက်ပွဲတွေဆက်ဖြစ်ခဲ့တဲ့ April ဒုတိယပတ်တုန်းကဆိုရင်ထိုင်းနိုင်ငံကိုဝင်ရောက်လာတဲ့သူကနေ့စဉ်4000ကျော်ရှိတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။မြောက်ဒီမျိုးကနေမထွက်ခွာခင်သူကြုံတွေ့ရတဲ့အခြေအနေကိုတော့မြို့ကန်တူဖြစ်တဲ့မတ်မျိုးတဏ္ဍာငင်းကအခုလိုပြောပြပါတယ
်။မနိုင်ကမှာအခုစားသူကလေးရင်နေနဲ့ပတ်တယ်လေ။ညဆိုမအိပ်ရဘူး။ဖះပေါ်တက်အိပ်ရတယ်။တမျိုးလုံးကအခုဆိုညအခုဒီမှာတရားမလို့မရှိတော့ဒီဘက်ကမှကုန်ရောက်ကုန
်သူကတော့ April 12ရက် KNU နဲ့ PDF ဖူးပေါင်းတပ်တွေမြောက်ရီမြို့ကိုနောက်ဆုံးသိမ်းယူလိုက်တဲ့နေ့ကထိုင်းနိုင်ငံဘက်ကရောက်လာခဲ့တဲ့သူပါထိုင်းဘက်မှာတော့လုံလုံနဲ့လူအငငယ်ခန်းစားရပြီးစိတ်သက်သာရာရရှိတယ်လို့လည်းသူကပြောပါတယ်ကြောက်တ
ယ်အခုဒီပကန်းရောက်တော့နည်းနည်းပါးပါးတော့စိတ်ရှမ်းသာပေါ့အများကြီးမဆိုင်
ဆုတ်ထွက်လာသူအများစုကတော့စစ်ကောင်စီတပ်ဖွဲ့တွေကလူနေရက်ွက်တွေနဲ့လက်နက်ကြီးတွေနဲ့ဖိကတ်တာလေးချောင်းအင်အားသုံးပြီးဘုံကျဲတိုက်ခိုက်တာတွေလုပ်လာမှကိုဆိုရင်ကြတာပါ
အခုကအိမ်မှာသားမညက်ွက်လာတာသူ့ဖေကအိမ်မှာပြီးမှတိတ်ပြီးမှနောက်မှလိုက်လာတိုင်းငယ်မှာကြဘုံသူတို့ဘုံကျဲလို့မရအောင်လေလေရင်နဲ့ဘုံကျဲမှာဆို
တောင်းငယ်လေးတယောက်နဲ့အတူထိုင်းဘက်ကိုထွက်လာတဲ့မမမူသက်ဆန်းပြောသွားတာပါအခုချိန်မှာတော့သူတို့ရဲ့အသက်အရွယ်ဘေးကင်းလုံခြုံမှုအတွက်မိသားစုတွေတကွဲတပြားနဲ့အဆင်ပြေဆုံးနည်းလမ်းကိုရွေးပြီးစီစဉ်ထွက်ခွာနေကြတာလည်းဖြစ်ပါတယ်။အခုလိုချိန်မျိုးမှာအမျိုးသမီးတွေအထူးသဖြင့်ကလေးငယ်တွေနဲ့တက်ကြီးပိုင်းတွေအတွက်အခက်အခဲတွေပိုကြုံရတာရှိတယ်လို့မြောင်းမီမျိုးကအချင်းတွေကိုမပြတ်စောင့်ကြည့်တဲ့ရင်ပေးပို့နေတဲ့ကျမတို့ VOA မြန်မာပိုင်းသတင်းတောက်မအေးမာကပြောပြပါဗျာ။
ဒီထွက်လာကြတဲ့အမျိုးသမီးတွေကလေးတွေကတော့အော်ပို့ပြီးတော့အခက်အခဲရှိတာပေါ့သူတို့ကမပြေးနိုင်မလွန်နိုင်ဘူးဆိုပြီးတော့အမျိုးသားတွေလောက်ပဲအိမ်ဆောင်ထားတာပြီးတော့အမျိုးသမီးတွေတော့များများကတော့ဒီဘက်ကိုပို့ကြတာပေါ့နော်သူတို့မိသားစုတွေကအမျိုးသမီးနဲ့ကလေးတွေကတော့မဲဆောက်ဘက်မှာတောင်းနေဟိုဘက်မှာကျတော့အိမ်ဆောင်လောက်ပဲထားပြီးတော့ရှိတဲ့အလုပ်တွေလုပ်ပေါ့အဲ့ဒီအခါကျတော့မိသားစုကတော့တကွဲတပြားတော့ဖြစ်တာပဲပေါ့နော်ဒီအခြေအနေကြီးအောက်မှာပေါ့နော်သူကစာဝတ်နေရေးအတွက်ကလည်းရုန်းကန်ရသေးတာဆိုတဲ့အခါကျတော့မိသားစုတွေတကွဲတပြားနဲ့တော့နေရတယ် ဟိုနေသားလုံနေရတဲ့လူတွေအဖို့ကြပြန်တော့လေအာသူတို့မှာအလုတ်အကင်လေးတွေအဲ့ဟာလေးတော့ပြန်လောက်ရတာရှိတယ်ဒါပေမဲ့ညဝရီမျိုးမှာတော့မအိတ်ရတော့ဘူးပေါ့နော်အဲအမျိုးသမီးတွေကလေးတွေကတော့များသောအားဖြင့်ကတော့မဲဆောက်ဘက်မှာအိတ်ကြတာများတာပေါ့ဟုတ်ရောညအချိန်မတော်လင်းလာကျဲမယ်အဲတခုအိမ်ကြီးမီးလာရှို့မယ်ဆိုရင်သူတို့စို့ညတာပေါ့အထူးသဖြင့်မပြေးနိုင်တဲ့လူတွေအထူးသဖြင့်အသက်ကြီးရွယ်ဦးတွေအဲ့ဒါတွေကတော့မဲဆောက်ဘက်ကိုသူတို့မိသားစုတွေကပို့ထားကြတာပေါ့
ထိုင်းနဲ့နေဆက်ကုံသွေးကြီးမှာအရေးပါလာတဲ့မြောက်ရီမျိုးကအခြေအနေကိုထိုင်းဆွေရကလည်းအနီးကဆောင်ကြည့်နေရပါဒီလဆနေရနေတုန်းကနေဆက်မဲဆောက်မျိုးကိုကိုယ်တိုင်တွားရောက်ပြီးအခြေအနေတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးကတိုက်ပွဲတွေကြောင့်မြောက်ရီကနေထိုင်းဘက်ထွက်ပြေးလာတဲ့သူတွေကိုလက်ခံကူညီပေးသွားမယ်အကြောင်းနဲ့အနည်းဆုံးဒုက္ခတွေတသိန်းအထိလက်ခံနိုင်အောင်ထိုင်းဆွေရကပြင်ဆင်ထားတယ်လို့ပြောဆိုခဲ့ပါတယ်ဒါပေမဲ့လက်ရှိမှာတော့မြောင်ပြည်ကနေမဲဆောက်မြို့ကိုထွက်ခွာလာတဲ့သူတွေဟာချစ်ကြည်ရတာကိုတရားဝင်ဖြတ်ပြီးသူတို့နီးသူတို့ဟန်နဲ့ငွေကုန်ကြီးကြခံပြီးတော့ဘေးလွယာထွက်ခွာနေကြရတာဖြစ်ပြီးထိုင်းစုရအနေနဲ့လက်တလောကူညီပေးနေတာမျိုးမတွေ့ရဘူးလို့မဲအေးမာကပြောပြပါတယ
်။အတားတော့တိတိကျကျအရင်ကြီးမြင်ရတွေ့ရတော့တိတ်မရှိဘူး။အဲ့ဒါကလည်းဟိုတိုက်ပွဲတွေဝုန်းတိုင်းတိုင်းနဲ့မြောင်ပြည်မြို့ကအရင်ကအခြေအနေဆိုးွားတဲ့အခြေအနေမျိုးပေါ့နော်မရောက်လိုက်ဘူး။အဲ့ဒီအဲ့ဒီလိုအခြေအနေကဘယ်အချိန်ဖြစ်လာမယ်ဆိုတော့မသိသေးဘူးဒါပေမဲ့စိုးစိုးဝါမဖြစ်သေးတဲ့အတွက်ထိုင်းဘက်ကလည်းဟိုပြေးလာတဲ့ဆိုတော့နေရာမှာမြတ်တော်အဖြစ်ကတရားပေါ်ကနေပဲဟိုဒီတရားဝင်လာကြတာများတယ်နော်ဒီအောက်လန်းကလာလိုက်သူတချို့လည်းရှိတယ်အဲအဲ့ဒါကြီးကြတော့သူတို့ကမဲဆောက်မြို့လေးကိုလာတာမဟုတ်ဘူးသူတို့ကဒီတောင်ရင်းနဲ့ကဲ့ရဲ့ပေါ့နော်ဒီဖုတ်ဖမြို့နယ်တို့မဲလမမြို့ရဲ့တို့အဲ့မြို့နယ်တွေဘက်ကိုလာကြတာများတယ်ဒါတော့ဟိုပုံစံတစ်မျိုးစီပေါ့နော်ဒီမဲဆောက်ကိုအလုံးရင်းနဲ့လာတဲ့ထောင်ထဲချီပြီးတနည်းနည်းလာနေတဲ့လူကြီးရကြတော့တရားဝင်ပုံစံမျိုးနဲ့လာကြတယ်။အဲ့တော့တရားခုလက်မှတ်တည်ရှိတယ်။အဲ့တော့သူတို့ကပြင်ပြင်ပြန်လိုက်တယ်။လာရင်လာလိုက်တယ်။အဲ့လိုမျိုးပေါ့နော်။ဒါလည်းသူတို့တရားဝင်လာကြတဲ့အတွက်သူတို့ရဲ့နှီးဆက်ရနေရာတွေမှာတဲကြခုကြတယ်ဆိုလို့ထိုင်းဆိုးရကလည်းအထူးတလဲဆောက်ရှောက်နေတာမျိုးတွေမရှိသေးဘူးပေါ့နော်။အထူးတလဲတရားကြီးတွေလူတွေကိုတွေ့အခါလည်းကူညီတယ်၊ကယ်ဆယ်တယ်၊စားပြရတယ်ပေးတယ်၊မလုပ်တဲ့အဲ့အာမျိုးတွေလည်းမတွေ့သေးဘူးပေါ့နော်။
ဒါကြောင့်မဲဆောက်မြို့ကိုရောက်တဲ့အခါမှာလေသူတို့နီးသူတို့ဟန်နဲ့နေထိုင်စားတောက်ရေးစီစဉ်ကြရတာဖြစ်ပြီးအခက်အခဲတွေအများကြီးရှိနေတယ်ဆိုတာကိုလည်းမအေးမာကသူမြင်တွေ့ရတဲ့အခြေအနေကိုအခုလိုပြောပြပါရယ
်အခက်အခဲကတော့ရှိတယ်အဲ့လူတွေကဟိုစားဝတ်နေရေးအခက်အခဲတွေရှိတယ်ပေါ့နော်သူတို့ဒီဘက်ကိုကူးလာတဲ့ဆိုကလေးကဟိုတရားကူးလက်မှတ်ဖူးတွေပေးရတယ်ဒီဘက်ကိုဝင်နေထွက်တဲ့လက်မှတ်ဖူးတွေပေးရတယ်အဲ့တော့နေတိုင်းနေတိုင်းကလူတွေကအဲ့လိုပေးနိုင်ဖို့ပါဆိုတော့အဆင်မပြေဘူးပေါ့ဆိုတော့ခုနှစ်ရက်လက်မှတ်နဲ့လာရတယ်ဆိုလဲခုနှစ်ရက်ပြည့်ရင်သူကတော့ပြီးတော့ပတ်တန်းပြန်တိုးရမယ်ဟိုဘက်ကန်းပြန်တော့ပြန်ပြီးလက်မှတ်လုပ်ပြီးပြန်လာဆိုတဲ့အခါကျတော့ဒီဝင်ငွေတွေမရှိတဲ့ကာလမှာတော့ဘယ်လိုမှအဆင်မပြေနိုင်ဘူးအဲတချို့တွေကျတော့လဲမြောက်ပြည်မျိုးတွေကိုပြန်သွားပြီးတော့အဲ့လိုပဲကြောက်ကြောက်ကြောက်နဲ့ပဲလှုပ်ရတာပေါ့ဈေးရောင်းစရာရှိတာဈေးရောင်းပေါ့ပြီးတဲ့အခါကျတချို့ကျတော့လဲ clean ငယ်တွေပေါ့နော်ဒီဘက်ကန်းမှာထားလာခဲ့တယ်သူတို့ရဲ့ဤဆက်ရာတွေအဲခုံကြီးကျောင်းတွေအဲ့နေရာတွေမှာ clean ငယ်တွေတော့ထားလာတယ်တချို့လဲဆိုတော့ကလေးငယ်ရဲ့တခုတခုသူပြေးဖို့လွားဖို့ဆိုခက်တဲ့အခါကျတော့ကလေးတွေကိုထားရတယ်
။ဒီလိုစိုးရိမ်မှုတွေနဲ့လူတွေအများအပြားစွန့်ခွာနေတဲ့မြောက်ပြည်မြို့မှာအခုနောက်ဆုံးအခြေအနေကရောဘယ်လိုရှိနေတာပါလဲ
။အခုကတော့ဒီမြောက်ပြည်မြို့ရဲ့အခြေအနေကဟိုငြိမ်သက်နေတာမျိုးပြီးစီးသွားတာမျိုးတော့မဟုတ်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့အခြေအနေကိုပြည်သူတွေကကြီးလန့်စာစားပြီးတော့စောင့်နေရတဲ့အခြေအနေတွေမှာတော့ရှိတယ်။ဘာဖြစ်လို့လဲဆိုတော့ဒီကော့ဂရိတ်တို့ဂျုံတို့တို့အဲ့ဒီဘက်ကဒီစစ်ကောင်စီရဲ့စစ်ကြောင်းတွေကလည်းတက်လာနေတယ်ဒါပေမဲ့လမ်းမှာလည်းဒီဖြတ်တိုက်တာတွေရှိနေတဲ့အခါကျတော့တို့ကမြောက်ပြီးတော့မရောက်လာသေးဘူးပေါ့နော်တစ်ခါကလည်းအဲ့ဒါတွေရှိတယ်အဲ့တော့ဒီလက်နက်ကြီးနဲ့ပစ်ခတ်မှုတွေဒီမြောက်ပြီးနဲ့အနီးတဝိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်မှုတွေကလည်းရှိနေသေးတယ်အဲ့ဒီအခါကျတော့ဒေသခံတွေကတော့ဟိုစိုးရိမ်ထိတ်လန့်စွာနဲ့หนีနေရတာပေါ့နော်ဆိုတော့ကိုယ်အင်ကိုယ့်ရမှာတော့ဒီအတီတကြနဲ့ပေါ့နော်နေဖို့သူတို့မလုပ်ကြသေးဘူးတချို့တွေကတော့မဲဆောက်ကနေမပြန်ရသေးတချို့တွေကကြတော့အိမ်ဒီမှာလဲပစ္စည်းတွေခိုးခံရတာတွေရှိတယ်သူတို့ဈေးဆိုင်တွေဖောက်ခံရတာတွေရှိတယ်အဲ့ဒီခါကျတော့စိတ်ပူပြီးတော့ပေါ့နော်ပြန်ရတဲ့လူတွေတော့လည်းပြရပေါ့နော
်မဲအီးမာကတော့မြောက်ရီကနေမဲဆောက်မျိုးကိုထွက်ခွာလာတဲ့သူအတော်များများနဲ့ကိုယ်တိုင်တွေ့ဆုံခဲ့ပြီးတော့သူတို့ရဲ့အခြေအနေတွေကိုတိုက်ရိုက်မေးမြန်းခွင့်ရခဲ့တဲ့သူပါအခုထွက်လာတဲ့သူတွေအားလုံးရဲ့အဓိကစိုးရိမ်ချက်ကနောက်ထပ်တိုက်ပွဲတွေပြင်းထန်ပြီးသူတို့ရဲ့အသက်အိုးအိမ်တွေအသက်မွေးဝမ်းကြောင်းဘဝတွေမိသားစုတွေဖျက်ဆီးခံရမှာကိုနေ့စဉ်စိုးရိမ်ထိလန့်နေကြတာဖြစ်တယ်လို့မအေးမာကပြောပြပါဗျ။
ဒီများတော့အဖြစ်ပေါ့နော်။ဗမာပြည်ထဲမှာက 在玻璃撇开嘛，阿里牛里个米里收看来洗的，啊，玻璃揭开来洗的，哦，里那玻璃来洗的，里面几那撇来洗的，哎呦，阿里牛都牛龙啊，就路路切撇开来都包牛包呢，洗家来看家罗，你阿屋里地大个你家嘞，阿路牛撇来毛收人家嘞，啊，那时候喏，都路一年米收看也蛮收人，都路都在龙地烧他嘞。哎，不话里嘞，这多买一些，哎，都要你看这下哩，哦，姑姑也没吃多买一些不喏，哎，钱呢有了都要收银嘞，白钱嘛，差不了，包括木鱼片么嘞，白钱嘛，都要不话里变么嘞，都要收银这点了，心里的了不喏。
来些钱嘛，让平房人家嘛，阿古路庙里庙嘛大么家，那那敢在玻璃片里嘞，吃你呀，地大里嘛嘞，皮都里面皮收银天亮木里呢，现在你家了吧？白你呀，白里大嘛为撇撇。白露一张张没撇撇，是不会撇撇来嘛咯？当面一打鼻子里哈，是也卡的木匠我看下牙皮，皮盖你拿在牙上面么？阿个要是连密码你得嘛咯？阿龙是不会个未必，年年进我面中看啥在牙巴子路数导演那边，弟弟那边没有得米干那个，起码为人那会皮巴先，起码肯有吹吧？那都干嘛变手毛没先？
မကင်ပြူတွေးတင်ဆက်ခဲ့တာပါများအခုတော့သုတဆုံတဲ့အမေရိကန်တခွင်အစီအစဉ်လှည့်ပါခုတစ်ပတ်မှာတော့ဆရာဝန်ဘွဲ့နဲ့ PhD ဘွဲ့နှစ်ခုလုံးအတွက် Virginia Commonwealth Tech သို့မှာပညာသင်ကြားနေတဲ့မတ်ယူပါအောင်မျိုးအကြောင်းကိုတင်ပြပေးမှာပါဆလိတ်တောက်ရကနေအဆုတ်ထိခိုက်မှုဒဏ်ကိုကုသနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးသူတင်သနာလှုပ်နေတဲ့မတ်ယူပါအောင်မျိုးဟာရှစ်နှစ်စာပညာတော်သင်ဆုအပြည့်အဝရရှိထားသူတူလည်းဖြစ်ပါလေဗျကိုအောင်ရိုက်ကူးတင်ဆက်ထားတာကိုပြန်လည်တင်ပြထားပါရစေခင်ဗျာ
ပါအောင်မျိုးဟာ2014ခုနှစ်မှာမိသားစုနဲ့အတူ DV ကန်ဆယ်မဲ့အစီအစဉ်နဲ့အမေရိကကိုရောက်ရှိပြီးတော့ကျောင်းတက်နေတာပါ
ဗမာပြည်မှာ high school ကိုပြီးအောင်တက်ခဲ့ပြီးတော့အမေရိကမှာ college ကနေစပြီးတော့ကျောင်းတက်ခဲ့တာပါဟုတ်ပါပထမဦးဆုံးစစချင်းတက်တုန်းက college တက်တုန်းက undergraduate degree ယူတာပေါ့နော်အဲ undergraduate degree ကဘာယူခဲ့ရလဲဆိုတော့ biology major နဲ့ chemistry minor နဲ့ယူခဲ့ပါတယ်ပြီးတော့အဲ undergraduate 4 နှစ်နဲ့ပြီးတဲ့အချိန်ကျတော့အခုတက်နေတဲ့ dual degree program ပေါ့နော် degree နှစ်ခုကိုပေါင်းထားတဲ့ program ဟာ MD နဲ့ PhD နဲ့တွဲထားတာပေါ့နော် MD ဘက်ကဆရာဝန်ဆေးကျောင်း line နဲ့ PhD ဘက်က research scientist line ပေါင်းထားတဲ့ရှစ်နှစ် program ကိုအခုတက်နေပါတယ်အဲ့တော့ college လေးနဲ့အခုရှစ်နှစ် MD PhD တက်နေပါတယ
်ဆရာဝန်နဲ့သူတွေတနာဘက်မှာဦးစားပေးလေ့လာပြင်မှန်နဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
MD ကကျောင်းပီးပီးချင်းက specialty ကျောင်းပီးမှာ specialty လေးတာပေါ့နော်ကျောင်းကအကုန်လုံးဒီတိုင်း general သင်ပေးပြီးတော့အဲ့ဒီ medical school ရဲ့စရုပ်ထနှစ်မှာကိုကဘာ specialty လိုချင်လဲဆိုတာကိုရွေးကြပါလေအဲ့ဒါပြီးမှ specialty ရွေးပြီးမှအဲ့ဒီစိတ်ယုံတွေကိုအဲ့ apply လုပ်တာပေါ့နော်အဲ့ဒီ residency position ရအောင်လို့ပေါ့နော် residency ကဗမာလိုဆိုရင် house ဗမာစေးကျောင်းနဲ့equivalent ဆိုရင် house စင်တာပေါ့နော်ယူပါရဲ့ PhD ကအဆုတ်ကိုလေ့လာပါတယ်လူတွေဟာဆေးလေးတောက်တဲ့အချိန်ကြာရင်အဆုတ်ကိုဒဏ်ရာထိခိုက်မှုတွေရှိပါတယ်ဒီဒဏ်ရာတွေကိုကုသဖို့နည်းလမ်းအသစ်တွေရှာဖွေတဲ့အတွက်သုတေသနလုပ်ပါတယ
်အမေရိကန်ကျောင်းတွေမှာပညာရတွေကိုစနစ်တကျပြုစုပြောင်းထောင်ပေးတဲ့အနေနဲ့ပညာတော်သူတွေကို scholarship ပညာရတင်စုအပြည့်ပေးပါတယ
်ယူပါဒီကျောင်းမှာ undergraduate တက်တုန်းကscholarship ကအများကြီးတော့မရခဲ့ပါဘူးเนาะအဲ့ဒီ undergraduate တက်တုန်းကအဲ့ဒီ link တွေအတွင်းမှာတော်တော်စ조사ယူပြီးတော့ဆေးချောင်းကိုဝင်အောင်လုပ်ခဲ့ပါတယ်အဲ့ဆေးချောင်းဝင်တဲ့အချိန်မှာဒီချောင်းကယူပါကို၈နှစ်စလုံးအတွက်ဟိုဟာ full scholarship ပေးရပါဘောเนาะ၈နှစ်စလုံးအကုန်လုံးအဲ့ဒီဆေးအဲ့ဒီချောင်းလာကတွေအကုန်လုံးပါပြီးတော့အဲ့ဒီပါတဲ့အပြင်ဟိုဟာယူပါကိုနှစ်တိုင်းနှစ်တိုင်း stipend ပေးတာပေါ့เนาะนี่ซีเอ็กซ่าซีพอสไตปังอ่ะ
อารมณ์บ่ล่ะอ่ะ
อารมณ์ตะนิดกูตะนิดกู3,000ส่วน8นิดส่วน2,400ดาแม้อะล่ะก็ซ่าซีนี่ซีเอ็กซ์ไว้ชื่อดิจั่วจูชั่นไอ้นี่จ้องซีเอ็กซ์ไม่ป๋าดิอูปอเนาะอารมณ์บาง5,000หลอก estimate 5,000หลอกปอเนา
ะปัญญารอเทนสุยอบ่ส่วนจ้องซ่าตะคูแท้บ่หุบเป้แฟ่ๆก็เปลี่ยนเส้นบ่เลยโลราวา
ပညာတော်သင်ဆုနဲ့ပတ်သက်ပြီးတော့ပေးတာကတော့တချောင်းနဲ့တချောင်းနဲ့ကတော်တော်กว่าပါတယ်အဲ့ဒီဒါပေမဲ့အချောင်းတွေကသူတို့ကဘလို့ရွေးချယ်တာလဲဆိုတာမပြောပြင်မဲ့ဒါပေမဲ့ကိုယ့်ဘက်က apply တဲ့ဘက်ကနေကြည့်ရင်ပြင်ဆင်ကိုယ့်အကူပြင်ဆင်ရတာပေါ့နော်ဒီပြင်ဆင်နဲ့ပြင်ဆင်တာနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေကတော့စီကန်းစီယုံအတွေ့အကြုံသူတေသနာအတွေ့အကြုံရဲ့လူမှုအတိုင်းဝိုင်းပရဟိတလုပ်ငန်းတွေပါရင်ကိုယ့်ဘက်က apply လုပ်ရင်အဲ့ဒီအကုန်လုံးပါတဲ့ချိန်ကျရင်ကိုယ့်ရဲ့ application ကရွေးချယ်ခံဖို့ကိန်းနေပုံရတာပေါ့နော
်လက်ဆောင်ပြင်ဆင်ခဲ့ရပုံကိုလည်းယူပါအောင်မျိုးကအခုလိုပြောပြပါရယ
် research နဲ့ပတ်သက်ပြီးတော့ယူပါက undergraduate အဲ့ဒီ limit တက်တုံးကဒုတိယနှစ်ကနေစပြီးတော့စတုတ္ထနှစ်ပေါ့နော်အဲ့ဒီနှစ်နှစ်လောက်အတွက်အဲ့ဒီ degree ဒီကျောင်းမှာပဲ neuroscience research လုပ်ခဲ့ပါတယ်အဲ့ဒီအတွေ့အကြုံရှိရပေါ့နော်ပြီးရင်တခြားဟာနဲ့အဲ့ဒီဆေးကန်းဆေးရုံနဲ့ပတ်သက်ပြီးတော့ဆရာဝန်တွေကိုအနောက်ကနေ shadow လုပ်တဲ့အဲ့ဒီအတွေ့အကြုံလည်းရခဲ့ပါတယ်နော်ပရဟိတနဲ့ပတ်သက်ပြီးတော့ကင်ဆာရှိတဲ့မိဘတွေမွေးဖွားလာတဲ့ကလေးတွေကိုစိတ်ဓာတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အားပေးတဲ့လုပ်ငန်းကိုဝင်ပြီးတော့ကူညီခဲ့ပါတယ်။စီချောင်းကိုတက်ဖို့ဘလို့ရောက်လာတယ်လို့ဆိုတော့အိမ်မှာယူပါရဲ့အဖိုးနဲ့အတော်ကနှစ်ယောက်စလုံးဆရာဝန်အဲ့တော့ငငယ်တုန်းကကြီးဖွားလာတုန်းကအဲ့ဒီအဖိုးနဲ့အတော်ကိုကြည့်ပြီးတော့ကြီးပြင်းလာတာပေါ့နော်အဲ့လိုကြည့်ရင်လည်းကိုယ့်ဘက်ကနေစိတ်ဝင်စားလာတာပေါ့အဖိုးကစေကန်းသွားရင်လိုက်သွားတာဒီတိုင်းကိုကြည့်ဒီကြည့်အဲ့ဒီ patient နေနဲ့အဲ့ဒီအဖိုးကတွေ့နေတဲ့အချိန်ကျရင်ဒီတိုင်းဝင်ပြီးတော့ဒီတိုင်းကူပေးတာပေါ့နော်
ကျောင်းမပြီးခင်ကတည်းကကိုယ့်ရဲ့သူရတနာလှူထားတာတွေကိုအများနဲ့ဖလှယ်ပြီးအပြန်အလှန်တင်ယူဖို့အရေးကြီးကြောင်းလဲသူကအခုလိုပြောပါတယ်
ဟုတ် research နဲ့ပတ်သက်ပြီးတော့အများသောအားဖြင့်နှစ်တိုင်းနှစ်တိုင်းဆိုယူပါတို့ conference တွေဝင်သွားပြတာပေါ့နော်အဲ့တော့ဒီနှစ်က San Francisco မှာ conference ကိုသွားပြပါတယ်ဟိုဟာ San Francisco မှာယူပါလုပ်နေတဲ့ research အကြောင်းနေကိုဘာလုပ်တာလဲဘလို result တွေရတာလဲအခုလက်ရှိဒီ research နဲ့ပတ်သက်ပြီးတော့ဘာတွေရှာတွေ့တယ်လေဆိုတော့ presentation ကိုလုပ်ခဲ့ပါတယ်เนาะအဲ့ဒီ presentation တစ်ခုရဲ့နောက်တစ်ခုက competition ကိုလုပ်ခဲ့ပါတယ်ဒီ competition ကလည်းကိုယ့်ရဲ့ဘာ research လုပ်နေရလဲဆိုတဲ့ဟာကိုပြောပြတဲ့ competition ပေါ့เนาะဒီ competition မှာလည်းယူပါကဟာပထမဆုံးရခဲ့ပါတယ်ဒီ conference တွေကဘာလို့အရေးကြီးတာလဲဆိုတော့ဒီလိုအခွင့်အရေးရတာပေါ့နော်ကိုယ့်ရဲ့ research ကိုပြောဖို့သူများရဲ့ research တွေကိုနားထောင်ဖို့အဲ့တော့ information exchange လုပ်လို့ရတဲ့နေရာတစ်ခုဖြစ်ပါတယ်ဒီ conference တွေက research ကအဆုံးနဲ့ပတ်သက်ပြီးတော့စိတ်လေးတောက်ရင်ဒဏ်ရာရတဲ့ research အကြောင်းပေါ့နော်အဲ့ဒီဒဏ်ရာတွေကိုဘယ်လိုဟိုကုတာနိုင်မလဲဆိုတဲ့အဲ့ဒါ research ကိုလေ့လာတဲ့ဘိုင်းနဲ့သက်ဆိုင်ပြီးတော့ presentation လုပ်ခဲ့တာပေါ့နော်
နိုင်ငံရေးချာမှာပညာထွက်တင်မယ်ဆိုရင်ပါရီပြင်ဆင်ဖို့လုပ်မယ်ဆိုတာကိုလည်းသူကအခုလိုအကြံပေးပါတယ်။
ကြောင်းတက်ဖို့အတွက်ကဟိုနီးလန်းနေ opportunity တွေအများကြီးရှိပါတယ်။ကိုယ့်ဘက်ကဘာလို့လို့ရတာလဲဆိုတော့တက်နိုင်ရင်တလောက်အင်္ဂလိပ်စာကိုစောစောစီးစီးသင်ယူဖို့အတွက်ရဲပြီးရင်ကိုကဘာစိတ်ဝင်စားတာနဲ့သက်ဆိုင်ပြီးတော့ဘယ်လိုတွေဘာတွေလုပ်ရမှာလဲဘာလိုအပ်တာလဲဆိုတာကိုလေ့လာဖို့လည်းလိုအပ်ပါတယ်။ပြီးတော့ဒီ scholarship တွေဘာတွေရဖို့ apply လုပ်ဖို့အတွက်ဆိုရင်ကိုစိတ်ဝင်စားတဲ့အကြောင်းတွေရဲ့ website တွေကိုတွားပြီးတော့သူတို့ရဲ့ scholarship department တွေပါရှိတာပေါ့နော်အဲ့ဒီ scholarship department တွေရဲ့ website တွေဝင်ပြီးတော့သူတို့ရဲ့ဘာ scholarship တွေရှိတယ်ဒီ apply ဒီ scholarship တွေ apply ဖို့ဘာတွေလိုအပ်ချက်တွေရှိရလဲကိုလေ့လာပြီးတော့ကိုနဲ့သက်ဆိုင်တဲ့ scholarship တွေကို apply ရင်ဟိုဒီ America လာပြီးကျောင်းတက်ဖို့တော်တော်အဆင်ပြေတာပေါ့နော်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ VOA ရဲ့စနေနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာ trace elements ရဲ့ရေးပါမှုအကြောင်းကိုကြည့်အောင်ပါ။ computer chips တွေ၊ဒီပိုင်းလျက်ကူးပစ္စည်းလို့ခေါ်တဲ့ semiconductor တွေလို့သက်မဲ့ပစ္စည်းတွေတီထွင်ထုတ်လုပ်ရမှာရောကြောင်မြတ်ရတနာတွေအတွက်နဲ့လူသားတွေလိုသက်ရှိတွေအတွက်ပါ trace elements ကဘလို့အရေးပါပါသလဲဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမင်းမြန်းတင်ပြထားပါတယ်ခင်ဗျာ
ဒီကနေ့ trace element အကြောင်းကိုပြောပြပေးပါဆရာ။ပထမဆုံး trace element ဆိုတာဘာလဲဆိုတာဆက်ရှင်းပြပါမယ
်။ကျွန်တော်တို့ဓာတ်ပုံရပါတော့ trace element ဆိုတာအမှန်အရေးကြီးတာပေါ့။အနည်းငယ်ပြပါဝင်တဲ့ drug တွေတော့ဖြစ်ထူတယ်။ဒါတွေကဥပါကြီးမှလည်းအရေးပါတဲ့အနေအထားရှိနေကြတာ။ပြီးတော့ဒီဟာတွေကိုလေလာဖို့ဤစနစ်တွေအများကြီးတည်ဆွဲတဲ့ဟာဒါကိုကျွန်တော်တို့ဓာတ်ရုပ်ဗေဒမှာတော့ analytical chemistry လို့ခေါ်ပါတယ်အဲ့တော့ analytical chemistry ကနေပေါ့သူတို့ကပစ္စည်းတွေဘယ်လောက်ပါရင်ဘာဖြစ်မယ်ဆိုတာကိုလေ့လာတာအဲ့ဒီဟာတွေကပြောင်းလဲမှုတွေအများကြီးပြုလုပ်နေတယ
်ဒီအရာဝတ္ထုသေးသေးလေးပေါ့နော်ဒီ drug သေးသေးလေးနည်းနည်းလေးပါတာနဲ့အပြောင်းလဲဖြစ်တယ်ဆိုတော့ဟောဘယ်ဟာမျိုးတွေမှာအပြောင်းလဲဖြစ်စေလဲပြောပြပေးပါဆရာ
ကျွန်တော်ပထမပြောချင်တာကတော့ semiconductor ပေါ့နော်တချို့လဲ semiconductor လို့ခေါ်တယ်တပိုင်းခရကူပစ္စည်းလို့ဘုမာလို့ဘာသာပြန်လာတယ်အဲ့ဒီဟာကပထမဆုံးတွေ့တာကတော့ကျွန်တော်တို့ကဓာတ်ရုပ်တွေမှာရှိတယ်အဲ့ဒီဟာကိုအပြောင်းလဲလုပ်မယ်ဆိုတော့ transistor ဆိုတဲ့ပစ္စည်းထွက်လာတယ်အဲ့ transistor ဆိုတဲ့ဟာကအခြေခံက silicon ဖြစ်တယ်ซิลิคอนဆိုတာတကယ်တော့တဲပေါ့ဗျာအဲ့တော့တဲကိုအခြေခံလာတဲဟာလည်းကဘာမှအမှန်တော့ပေါ်တယ်အဲ့တဲကနေပဲဆီမီကွန်ဒက်တာလုပ်လို့ရတယ်အဲ့ဒီဟာကိုကျွန်တော်တို့ပထမဆုံးနာမည်ခေါ်လိုက်ထရန်ဆစ်စတာလို့ခေါ်လိုက်တယ်အဲ့ထရန်ဆစ်စတာတွေကိုအသုံးပြုနိုင်တယ်ဆိုတော့မှထရန်ဆစ်စတာတွေအများကြီးပေါင်းလိုက်မယ်စီလိုက်မယ်ညီမျိုးစုံနဲ့ထားလိုက်မယ်ဆိုရင်အဲ့တော့မှ integrated circuit IC ဆိုတာဖြစ်လာတယ်IC ကတကယ်ကဘာကြီးကိုပြောင်းလဲပေးလိုက်တာပဲအဲ့ဒါသူကကွန်ပျူတာတွေကျွန်တော်တို့သုံးတဲ့ဖုန်းမှာရှိတဲ့စင်ကတ်တွေရှိသမျှကျွန်တော်တို့ ID ပစ္စည်းလို့ခေါ်တဲ့ဟာတွေအားလုံးမှာဒီ transistor စုပေါင်းလာတဲ့ IC ဆိုလာပါမယ်အဲ့တော့ IC ရဲ့အခြေခံကစသော်ပြောတဲ့ဘောလေး silicon ပဲဖြစ်တယ်ဒါကြောင့်ဒီ silicon ကနေတိဆောက်နိုင်တယ်ဆိုတဲ့ဟာကိုသိတဲ့အချိန်မှာကယ်လီဖိုးနီးယားမှာရှိတဲ့နေရာတစ်ခုကို Silicon Valley ဆိုတော့အဲ့နေရာမှာကျွန်တော်ကွန်ပျူတာတွေကွန်ပျူတာဆိုင်ရာပစ္စည်းတွေ software တွေ hardware တွေကိုတည်ထောင်တဲ့နေရာတစ်ခုမြို့လေးတစ်ခုဖြစ်ဒီထားရှိတာပေါ့လေအဲ့ဒီမှာထားလိုက်တော့အဲ့ဒီဟာကို Silicon Valley လို့ခေါ်ပါလေ Silicon Town ကြားလို့ခေါ်တာခဏထိသူက American ရဲ့စီးပွားရေးကိုအထောက်အပံ့အများကြီးပြုတဲ့နေရာတစ်ခုလည်းဖြစ်ပါလေအဲ့ဒီမှာtrace element အရေးပါတာကိုကျွန်တော်ပြောချင်ပါတယ
်ဒီ silicon valley နဲ့ဒီ trace element ပေါ့နော်ဟိုအရေးပါတာဘယ်လိုဆက်ဆက်ပါလဲဆရာ
အဲ့ဒီ silicon ကိုကျွန်တော်တို့ကမော်လစ်တန်ဆင်တဲ့ silicon ကိုရမယ်ဆိုရင် तू ကဘာမှ तू တလုံးမလုပ်သေးဘူးအဲ့ silicon ကအပြင်ဆုံး shell လို့ခေါ်တဲ့ valence shell မှာရှိတဲ့ electron အတန်တိုင်းမှာအတန်တိုင်းမှာ तू ကelectron တိဆောက်ပုံမှာအပြင်ဆုံး shell မှာရှိတဲ့အပြင်ဆုံးအခုံမှာရှိတဲ့ electron တွေ valence electron လို့ခေါ်သူကအဓိကအလုံးလုံးတာအဲ့ဒီ electron တွေ silicon မှာတော့၄ခုရှိတယ်သူ့နောက်တခြားတစ်ခုနဲ့ trace element နည်းနည်းလေးထည့်ပေးလိုက်မယ်ဆိုရင်ဥပမာ phosphorus တို့ arsenic တို့အဲ့ဒီပစ္စည်းတွေကအပြင်ဆုံးအခုံမှာ electron ၅လုံးရှိတယ်အကလုံးပုံတယ်ပုံတော့သူတို့နှစ်ခုတွေ့ပြီဆိုရင်ဟာဟိုကောင်ငါတော့ပုံနေပြီအပုံနေတာဟာကိုအလုံးလုံးမယ်ဆိုအဲ့ဒီ electron တွေကပြေးသွားလွှားကနေလှုပ်လို့ရတယ်သူ့ထဲကိုဆီယက်စစ်တာဖြတ်လိုက်တယ်ဆိုရင်အနှဲငယ်လေးဖြတ်လိုက်ရင်သူအများကြီးဒီ electron တွေကအများကြီးကိုပြေးသွားလွှားသွားလို့ရတယ်အဲ့ electron ပြေးသွားလွှားသွားတာကဆီယက်စစ်တာပဲဆီယက်စစ်တာဆိုတာ electron ပဲအဲ့ဒီမှာကျွန်တော်တို့ electron ပို့တဲ့ကောင်ကို electron ဆို negative ကိုအနှုတ်ကိုအဲ့တော့ n type transistor တို့မဟုတ် semiconductor လို့ကျွန်တော်တို့ခေါ်တော့ n type လို့ခေါ်တာဒါပေမဲ့အဲ့ဒီ silicon တဲ့ဟိုပဲကျွန်တော်တို့ကဒီ electron လုံးနဲ့ကောင်ဘာလဲဆိုရင် boron တို့လို gallium တို့လို့စစ်စစ်ရထည့်လိုက်တာအဲ့တော့ gallium တို့ boron တို့ထည့်လိုက်တဲ့ခါမှာအဲ့ဒီကောင်ရဲ့ valence electron အပြည့်ဆုံး share မှာရှိတဲ့ electron က၃လုံးပဲရှိတယ်အဲ့တော့တစ်လုံးလုံးနေတယ်အနှုတ်လို့ရဆိုအပေါင်းဖြစ်တာပေါ့ဒါကြောင့်သူတို့ကိုအပေါင်း positive p type လို့ခေါ်ပါတယ်အဲ့ဒီနှစ်ခု သိသိရှိရအသုံးပြုလို့ရမယ်စီနိုင်မယ်နော်နေရာချနိုင်မယ်အမျိုးမျိုးတီထွင်နိုင်မယ်ဆိုရင်ဖြစ်အကောင်းဆုံးကွန်ပျူတာလုပ်နိုင်တယ်ဆို processor တွေသူတို့လုပ်ကြတယ်အဲ့တော့တကယ်တကယ်အဲ့ N type P type ဆိုတဲ့ပစ္စည်းကဘာလုပ်ပြီးလဲဆိုရင်တရားစစ်တပ်ကိုချဲ့ပေးလို့လည်းရတယ်သူမဟုတ်ရပ်ပစ်လို့လည်းရတယ်
ကျအခုဒီကွန်ပျူတာချစ်ပ်တွေလောက်တာပေါ့နော်ဒီ IC တွေကဘယ်လိုအလုပ်လုပ်ပါလဲဆရာ
အဲ့ဒီ IC ဘာလဲတကယ်တကယ်သူက processor ဆိုတာဟာကွန်ပျူတာအုံနောက်ဆိုတာအဲ့ထဲမှာထည့်ထားတယ် processor တော့ IC တွေပါတော့သူကခုနဆောပြောလို့ electron တွေကိုပွားများအောင်လုပ်လို့ရပွားအောင်လုပ်ရတယ်ပွားလို့ရတယ်ပိတ်လို့လည်းရတယ်အဲ့တော့ခလို့အပိတ်ဖွင့်လို့သူကအရန်ကျွမ်းကျင်တဲ့ပစ္စည်းတစ်ခုအနေနဲ့ဒီဆောက်လို့ရတယ်ကျွန်တော် program ရေးရလို့ရတော့တာမာအဖြစ်ကွန်ပျူတာမှာ0နဲ့1ပဲရှိတာကိုဖွင့်တယ်ပိတ်တယ်ဆိုတာရှိတယ် A တစ်လုံးရေးမယ်ဆိုရင်ကျွန်တော်တို့ကအပိတ်ဖွင့်ပေါ့เนาะဘီလီယံနဲ့လို့ရတော့3နှစ်တော့ကြာမယ်ဒီတိုင်းဆိုဝီခလုံးနဲ့လို့ရတယ်ဒါပေမဲ့အဲ့ဒီကွန်ပျူတာနဲ့လို့ရင်စက္ကန့်ပိုင်းတွင်းလည်းပြီးတယ်ဘာကြောင့်လဲဆိုတော့အဲ့ဒီ IC တွေအလုံးလို့တော့အရန်တော်တယ်အဲ့ဒီတော်အောင်လို့လုံးအောင်လုံးလို့တက်အောင်လို့ဆိုရင်လည်းကွန်ပျူတာတွေကိုဒီ IC တို့ train သိမ့်ပြတဲ့ programmer တွေအရန်တော်ရတယ်အဲ့တော့ IC တွေကိုနေရာတကျချမယ်လုပ်လို့ရမယ်ဆိုရင်အဆင်ပြေတယ်အဲ့တော့ဒီလိုအဆင်ပြေအောင်လုပ်နိုင်တဲ့ဟာဘာလို့ကြောက်လဲဆိုရင် trace elements တွေဆိုးစင်းပြပါတဲ့ element ဆိုပြောတဲ့ dressing တွေနည်းနည်းလေးပါတယ်အဲ့နည်းနည်းလေးကပဲအလုပ်လုပ်သွားတာဟာထူးထူးခြားခြားဖြစ်တဲ့အတွက်ကဘာကြီးမှာကြောင်းလဲမှုအများကြီးပြုလုပ်နိုင်တဲ့ဒီface element ကိုကျွန်တော်တို့လေ့လာတွေ့ရှိတာပေါ့လေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်တင်ဆက်ခဲ့တာပါဗျာအခုတော့ကျန်းနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပါမယ်ခင်ဗျာတော့ကြတဲ့အယုံမတက်ခင်အီရန်နိုင်ငံနဲ့အစ္စရေးကလေကြောင်းတိုက်ခိုက်မှာကိုမတိုက်ခိုက်ခင်ကလေးမှာပဲအမေရိကန်အစိုးရသိရှိကြောင်းသတင်းတွေထွက်နေတာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတီးပြဖို့ညှင်းဆိုခဲ့တယ်လို့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ပါဝင်ပတ်သက်မှုမရှိကြောင်းပြောပါတယ်။ဒီပြိုင်ထဲမှာပဲအီရန်နိုင်ငံနဲ့ကိုအစ္စရေးကလေကြောင်းကနေတောက်ကြနေ့မတိုက်ခိုက်ခင်တိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးကရှော့ပေါ့ပြောဆိုလာကြလာကြောင်းဒေတာရင်းပြိပခအချိန်မြင့်လာမှာကိုနိုင်ငံစလုံးကမလိုလားတဲ့အရေးလက္ခဏာတွေမြင်လာရပါတယ်ဒီဖြစ်နဲ့ပတ်သက်ပြီးအစ္စရေးဘက်ကတစုံတရာထုတ်ပြောတာမျိုးမရှိသလိုအီရန်အစိုးရသတင်းဌာန IRNA ကလည်းတောက်ကြမနဲ့အစောပိုင်းကအီရန်အလယ်ပိုင်းအစ်ဖာဟန်ကလေတပ်အခြေစိုက်စခန်းမှာပောက်ကွဲသံကြားခဲ့တာကြောင့်လေကြောင်းကာဝေးစနစ်အသင့်ပြင်ခဲ့ရတယ်လို့ပဲသတင်းထုတ်ပြန်ပါတယ်မြန်မာသတင်းတွေထဲမှာတော့ရခိုင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တွေတပ်တော်တွေကြားတိုက်ပွဲတွေပြင်းထန်နေသလိုရခိုင်အတိုင်းဝိုင်းနဲ့ Ranger တွေကြားတင်းမာမှုတွေဖြစ်လာနေတဲ့ဟာဒေသခံအရက်သားတွေအတွက်အနေရသိကြီးတဲ့အပြင်အရင်လိုရက်ဆက်ကြမ်းကြုတ်မှုတွေပြန်ဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်မဟာမင်းကြီး Volker Turk က April 19တောက်ကြနေ့မှာသတိပေးလိုက်ပါတယ်2019ခုနှစ်တုန်းကစစ်တပ်ရဲ့ပြစ်မှတ်ထားတာကိုခံခဲ့ရတဲ့ Ranger တွေဟာအခုအချိန်မှာစစ်ကောင်စီဘက်ကရော AA အရခတ်တပ်တော်ဘက်ကဝါပြစ်မှတ်ထားတာခံရနိုင်ကြကြောင်းဒါမျိုးထပ်ဖြစ်ခွင့်မပေးကြဖို့မဟာမင်းကြီးကတတိပေးလိုက်တာပါစစ်ကောင်စီကရိုဟင်ဂျာရာသားတွေကိုဖြစ်စေသူတို့အတ္တမစစ်သားစုဆောင်းထားတဲ့ရိုဟင်ဂျာတွေကိုဖြစ်စေရခိုင်တွေရဲ့နေအိမ်တွေအဆောက်အုံတွေရွာတွေကိုမိရှို့ခိုင်းနေတယ်လို့တချို့ရခိုင်ရွာသားတွေကလည်းရိုဟင်ဂျာရွာတွေကိုမိရှို့အောင်မှာပါဝင်နေတယ်ဆိုတဲ့သတင်းတွေရနေတဲ့အတွက်ဒီသတင်းတွေမှန်မှန်စစ်ဆေးနေတယ်လို့လည်းပြောပါတယ်ခင်ဗျာထိတ်တန့်သတင်းချင်းကတော့ဒီလောက်ပါပဲခင်ဗျာခုမနေ့ကအစည်းအဝေးထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပါတယ်မြ။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ဒီကနေ့မနေ့အစည်းအဝေးတွေကိုရေဒီယိုအပြင် online ကနေကြည့်ရှုအားပေးကြတဲ့ပရိသတ်တွေ Facebook, YouTube, VOA website ကလူတွေအားလုံးကိုကျေးဇူးတင်ပါတယ်မြ။သတ်သက်ရှင်တွေတကွာမြန်မာပြည်သူပြည်သားအားလုံးမြန်မာနှစ်တကူအချိန်အခါမှာကျန်းမာရှင်လန်းကြပါစေ။ကျွန်တော်ညီငယ်ပါခင်ဗျာ။